in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ15ရက်တောက်ချတဲ့စီစဉ်ကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါပြီ။ကျွန်မစမြတ်ပါရှင်။ COVID-19 ကပ်ပါအရေးပေါ်အခြေအနေအောင် VOA စီစဉ်တွေကိုပုံစံပြတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရသွားတဲ့ကိုတင်ပြမယ်ရှင်။ဘာတော်ဝန် COVID ရောဂါဖြစ်ပွားနေတယ်လို့အတည်ပြုနိုင်သူဒီကနေ့တောက်ချနေတဲ့အထိ၄သန်းခွဲနီးပါးဖြစ်နေပြီးဆက်သူကတော့3သိန်းကျော်သွားပါပြီ။အမေရိကန်ပြည်ထောင်စုမှာရောဂါကူးစက်မှုအဆိုးဆုံးဖြစ်ခဲ့တဲ့နယူးယောက်ပြည်နယ်ကခရင်ငါးခုမှာမလိုအပ်ရင်မထွက်ရတားမြစ်ချက်ကိုဒီကနေ့ကစပြီးဖဲချပါရတယ်။အဲ့ဒီမှာနယူးယောက်မြို့တော်မှာပြေးပါဘူး။ပြန်ဖွင့်ပြလိုက်တဲ့နေရာတွေကပြည်တွင်နဲ့သတိထားကြဖို့အတွက်ပြည်နယ်အုပ်ချုပ်ရေးဖွယ်အန်ဒရူးကိုမောကအကြံပြုထားပါရတယ်။အမေရိကန်နောက်ထပ်ကျတော့ COVID-19 လူနာတွေမနိုင်မနေခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကဆေးရုံတွေအားရအောင်ကူညီပေးခဲ့တဲ့ရေရဲတင်မဆေးရုံကြီး USNS ဟာလော့စ်အန်ဂျလိစ်ကနေဒီနေ့ပြန်လည်ထွက်ခွာတော့မှာဖြစ်ပါတယ်။မလ29ရက်နေ့ကလော့စ်အန်ဂျလိစ်စိတ်ကမ်းမှာကန်းကပ်ကုသပေးခဲ့တဲ့တင်ပေါ်ကြီးကစီးဝင်တန်း60ကတော့စောင့်ဆောင်မှုလိုအပ်နေတွေကိုထားတဲ့နေရာတွေမှာကူညီပေးနေကြတာမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ဖြစ်ပွားနေသူ 1.4 သန်းကျော်ပြည်ဆုံးမှု 16,000 ကျော်ရှိပါတယ်။တရုတ်နိုင်ငံကနေဆက်ဆံရေးကိုဖြတ်နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောခဲ့ပြီးတဲ့နောက်အမေရိကန်နဲ့တရုတ်နိုင်ငံကြားပုံမှန်ဆက်ဆံရေးဟာနိုင်ငံလုံးကပြည်သူတွေအတွက်အကျိုးရှိတယ်လို့တရုတ်နိုင်ငံကတုံ့ပြန်ခဲ့။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်လို့တရုတ်နဲ့ဆက်ဆံရေးပိုပြီးရွရွေးနေပုံရတဲ့လက္ခဏာအဖြစ်ထရမ်ကလောလောဆယ်အနေနဲ့သမ္မတရှီဂျင်ပင်ကိုစကားပြောဖို့စိတ်မဝင်စားသလိုကမ္ဘာစီးပွားရေးဒုတိယအကြီးဆုံးတရုတ်နိုင်ငံနဲ့တောင်ဆက်အသွယ်ပြိုင်တယ်လို့ခြားသာပြည်တွေကပြောကြားခဲ့တာပါ။နိုင်ငံပုံမှန်ဆက်ဆံရေးကတရုတ်နဲ့အမေရိကန်ပြည်သူတွေအတွက်မဟုတ်ပဲကမ္ဘာရေးတန်းတွေအတွက်ပါအကျိုးရှိတယ်လို့တရုတ်နိုင်ငံကြေညာနာပြောခွင့်ရရှောင်းလီချင်းကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။
ဟောထရုံးမိတ်ကွန်ဆွန်ဝန်တဖာတန်ဖူဟာ兩國人民的根本利益
လောလောဆယ်ဖြစ်နေတဲ့ကုသရောဂါတိုက်ခိုက်ရေးအတွက်တရုတ်နဲ့အမေရိကန်ပူးပေါင်းဆောင်ရွက်တဲ့လို့ဆိုပါတယ်။လူနာရီကုသရေးစီးပွားရေးပြန်လည်ကောင်းလာအောင်ရေးနဲ့ကုန်ထုတ်လုပ်ရေးလုပ်ငန်းတွေအမြန်ဆုံးပြန်လည်နိုင်ဖို့ကြောင်းနဲ့ဒီလိုတဲ့နေရာမှာနှစ်ဖက်လုံးလက်ခံနိုင်ရေးဆောင်ရွက်မှာပြောလိုတယ်လို့တရုတ်အစိုးရပြောခဲ့သူကပြောသွားပါတယ်။VOA အတန်းနှင့်ဌာနအပါအဝင်အမေရိကန်အစိုးရရုပ်သံလွှင့်လုပ်ငန်းတွေအကြီးကျယ် USAGM Agency ကိုဦးဆောင်ဖို့အမေရိကန်ရွေးချယ်ထားသူရဲ့ပရဟိတအဖွဲ့ပေါ် Washington DC ရှေ့နေချုပ်ရုံစုံစမ်းနေလို့ထပ်လွတ်တော်နိုင်ငံဆက်ဆံရေးကော်မတီဝင်ထိတ်တန့်ဒီမိုကရက်အမတ်ရောက်ကပြောလာတယ်။ Trump Don Trump ရွေးချယ်ထားသူ Michael Beck ဟာသူ့ရဲ့ပရဟိတအဖွဲ့ Public Media Lab ကဂျမ်ဘဝေကိုသုံးဆွဲတာတရားဝင်ရဲ့လားသူအချို့အတွက်မလျော်မကသုံးဆွဲခဲ့သလားဆိုတာစုံစမ်းခံရတာဖြစ်တယ်လို့ New Jersey ပြည်နယ်အထက်လွှတ်တော်ဘက် Bob Menendez ကကြော်ညိကပြောကြားပါတယ်။ Michael Beck ကို USAGM အကြီးအကဲအဖြစ်တာဝန်ပေးသမတဲ့လွှတ်တော်မှာ September လမှာကြားနာဖို့ရှိနေချိန်မှာအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကတောင်းဆိုတဲ့အချက်လက်တွေကိုပေးဖို့ Beck ကညှဉ်းဆန်နေတယ်လို့လွှတ်တော် Menendez ကပြောပါတယ်။USAGM အကြီးအကဲအဖြစ် Michael Beck ကိုခံထားရေးကိစ္စဆိုင်ထားဖို့ကော်မတီဥက္ကဋ္ဌကိုသူတက်ထားတယ်လို့လည်းပြောပါရတယ်။လွတ်တော်မင်းဆက်ပြောကြားချက်နဲ့အတူလို့ညူတော်ကရော Michael Beck ဘက်ကပါထုတ်ပြန်တဲ့ရှိသေးပါဘူး။အာဖဂန်နစ္စတန်နိုင်ငံမှာပြည်ခဲ့တဲ့ကတားဖွားဆောင်တစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တွေဟာ IS စစ်သွေးကြွဖြစ်တယ်လို့သုံးသပ်ကြောင်းအမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါရတယ်။အခုလိုအရသာတွေပေါ်ရုံမှာဆက်ဆုပ်စရာတိုက်မျိုး IS စစ်သွေးကြွတွေအရင်ကလုပ်ခဲ့ကြောင်းဒါဟာအာဖဂန်ပြည်ပဒါမကကဘာကြီးအတွက်ချင်းချောက်မှုတစ်ခုဖြစ်တယ်လို့အာဖဂန်ရင်းချမ်းရေးဆရာအမေရိကန်တန်တမန်ဆာလီခါလီဇက်က Twitter ပေါ်မှာရေးသားခဲ့တာပါ။ဒီကနေ့ကအသင်ဟောက်ခွေးရေးဝစ်စုံတွေဝစ်ဆင်ထားကြတဲ့တရားတွေဟာကောင်းမြတ်မှာဖွင့်ထားတဲ့ပြင်တစ်အခြေဆိုင်နယ်စည်းမချဆရာဝန်များအဖွဲ့ရဲ့စီးကနေကသားပွားဆောင်ကိုဝင်ရောက်ဖိခတ်ခဲ့တဲ့အတွက်ဝီကင်းစာကလေးငယ်တွေအပါအဝင်24ယောက်တေဆုံးခဲ့ပါတယ
်။ဒီလိုအမေရိကန်တန်ညာဘက်မြန်မာဘက်အစီအစဉ်တွေကိုညာဘက်ကိုနိုင်ကစင်နိုင်ပြီးအမီတာ19 kHz 953ညာ၊အမီတာ25 kHz 1803ညာ၊တက်တာ32 kHz 933နဲ့ဒါနာယူကမှာအမီတာ90 kHz 1905လို့ပါထုတ်ပေးရ
တယ်။ဒီတွေကနေတောက်ကြနေတဲ့နောက်ဆုံးသတင်းတွေကိုကျွန်တော်ရိုင်းဆက်ပြီးတော့ထင်ကြပြီးတော့မှာဖြစ်ပါတယ်။ဒီနိုင်ငံမှာကိုရိုနာဗိုင်းရဲ့ကြောင့်နောက်ထပ်သေဆုံးသူမရှိတာဟာဒလတော်တွေဖြစ်ပြောအခုဆိုရင်ဗိုင်းရပ်ကူးစက်ခံပြီးဆေးကုသနေတဲ့ဒီရေအတွက်ဟာလည်း90ရပဲရှိမှာဖြစ်ပါတယ်။ဒီမှာတော့နောက်တစ်ဗိုင်းရပ်စ်ကူးစက်ခံသူ၄ယောက်ရှိပြီးတော့ရှင်းမြောက်ပိုင်းကြီးပြည်နယ်ကဖြစ်ကြောင်းနဲ့သူအားလုံးဟာပြည်တော်ပဲကူးစက်တာဖြစ်တယ်လို့ပြည်သူမျိုးသားကျန်းမာရေးကောင်စီကပြောပါတယ်။ပြည်နိုင်ငံမှာစီးပွားရေးတွေကိုပြောင်းဖွင့်နေပြီဆိုပေမဲ့ပြည်ပကလူတွေကိုတော့နိုင်ငံတကာငွေမပေးသေးသလိုလူတွေကိုလည်းတောင်းနဲ့တောင်းပြီးတော့ဖောက်ဝါနေကြဖို့အနာပိုင်တွေဘက်ကညွန်ကြားထားပါတယ်။ထိုင်းနိုင်ငံမှာတော့အနာပိုင်တွေကဈေးဝယ်စင်တာတွေနဲ့ရေကူးကန်တွေကိုပြောင်းဖွင့်ဖို့ခွင့်ပြုမှာဖြစ်ပြီးဗိုင်းရပ်စ်ကူးစက်ရအောင်ချမှတ်တဲ့ကလချက်တချို့ကိုဖြည်းဖြည်းချင်းဖြေလျှော့ပေးသွားမှာဖြစ်ပါတယ်။ပြည်ဆန္ဒတွေကိုလည်းတနင်္ဂနွေမှာပြန်ဖွင့်သွားမှာဖြစ်ပေမဲ့အိမ်မှာရှိတဲ့ရုပ်ရှင်ရုံတွေကတော့တပ်ပြီးထားမှာဖြစ်ပြီးတော့ယခုလည်းတနင်္ဂနွေကိုတယောက်ပဲခုနိုင်မှာဖြစ်ပါတယ်။ဒါပြင်ညမထရအမိထုတ်ပြန်ထားတာကိုတနင်္ဂနွေလျှော့ပြီးညစနေကနေမနက်၄နာရီအထိပြောင်းလဲဆက်မှတ်လိုက်ပါတယ်။ အော်ချွေးနိုင်ငံမှာတော့ကန့်သက်ချက်တချို့ကိုပြန်ရုပ်သိမ်းလိုက်တာဆိုဆယ်နှစ်မြောက်ကော်ဖီဆိုင်နဲ့စားသောက်ဆိုင်တွေဝတ်ပြုဆောင်တဲ့နေရာတွေဒီမှာပြန်ဖွင့်နေပါတယ်။ဒါပေမဲ့လည်းတယောက်နဲ့တယောက်ခက်ခွာနေရမှာဖြစ်သလို10ယောက်ထက်လည်းမပူပါဘူးဆိုပြီးတော့သတ်မှတ်ထားပါတယ်။နောက်ကမှတော့ဒီနေ့မှာတော့နောက်ထပ်ကုသသူ28ယောက်ရှိခဲ့ပြီးတော့အဲဒီ20ယောက်ကသုံးမျိုးကပြောတယ်။အခုလိုနဲ့ဗိုင်းရပ်စ်ကူးစက်မှုကြောင့်မေလ10ရက်နေ့မှာတောင်းနေပြန်ဖွင့်ဖို့လှုပ်ထားတာကိုလည်းရှင်းဆိုင်လိုက်ခင်ဗျာ။ကိုဗစ် -19 ရောဂါဟာကမ္ဘာကြီးကဒုက္ခသည်စခန်းကိုရောက်လာပြီးကိုဗစ် -19 ရောဂါကြောင့်လူတွေထောင်ထဲချီသေးဆုံးနိုင်တယ်တကယ်လားလားတွေကိုတွေ့နေရတယ်လို့မင်္ဂလာနိုင်ငံကစစ်ချုပ်အဖွဲ့ရဲ့ဂျမိုင်းဆိုင်ရာညင်ကြားရေးမှူးဒေါက်တာရှမင်းဂျဟန်ကထုတ်ပြန်တဲ့အခုမှသတိပေးလိုက်ပါတယ်။ဒါပြင်ဒီကံရောဂါဟာမင်္ဂလာနိုင်ငံကိုဆက်လူနဲ့နဲ့ချီပြီးတော့နောက်ပြန်ထွက်နိုင်တယ်လို့လည်းပြောထားပါတယ်။မင်္ဂလာနိုင်ငံကုန်းဆက်သွားဒေသကဒုက္ခသည်စခန်းမှာရှိတဲ့ရိုညာတဲ့ဦးနဲ့စခန်းပြပေါ်မှာနေထိုင်နေတဲ့ဒေသတို့ကိုဗစ် -19 ရောဂါကူးစက်ခံထားရတယ်လို့ခလုံးကားနဲ့မင်္ဂလာနိုင်ငံပိုင်းကအပြည့်ပြုတ်ပြီးတော့စစ်ချုပ်အဖွဲ့ကအခုလိုသတိပေးလိုက်တာ။အဲ့လူနီယောင်းနဲ့ထိတွေ့ဆက်ဆံထားတဲ့သူတွေကိုစုံစမ်းပြီးတည်ထောင်ခဲ့ထားတာတွေစစ်တပ်စီရီလုပ်ဖို့အတွက်စုံစမ်းစစ်ဒီအဖွဲ့ကိုအမြဲဆေးလွှတ်ရတယ်လို့ကမ္ဘာ့ကျန်းမာရေးဘက်က WHO ပြောခွင့်ရကက်လင်းဘာကရူက AFP သတင်းထားတာကိုပြောပါတယ်ဒါပြင်လူနာအလုံးကိုတည်ဆံခွဲထားတယ်လို့လည်းဆိုပါတယ်ဒုက္ခသည်စခန်းမှာချမ်းမာရေးနဲ့ညီညွတ်တဲ့အခြေအနေတွေကြောင့်တကယ်လို့ဒုက္ခသည်စခန်းမှာဗိုင်းရပ်စ်ကူးစက်မှုတွေလှခဲ့အလင်းမြန်ကူးစက်ပြန့်သွားမှာဖြစ်တယ်လို့လည်းအကူအညီပေးပါတယ်ကပြောပါတယ်မြန်မာနိုင်ငံမှာဒီမတိုင်ခင်ကကိုဗစ် -19 ရောဂါကူးစက်သူ1,000ကျော်နဲ့တည်ဆုံးသူ300နီးပါးရှိထားပါတယ်နိုင်ငံမြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေရှိတွေအတွင်းဝင်ကြိုက်တဲ့ဒီမှာဘင်္ဂလားဒေ့ရှ်နဲ့ဘက်ပြေးခဲ့တာပြီးတော့ဒုက္ခသည်300နီးပါးလောက်ရှိတယ်လို့လည်းဆိုပါတယ်ဒါဆိုရဘက်ကတော့ရွန်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမပြုထားဘူးခင်ဗျာဖီလပိုင်ဆိုရတာ2019ကတော့ထင်ချုံတိုက်ဖြစ်နိုင်မှုအတွက်လှုပ်ဆောင်နေပါပဲဖီလပိုင်မရှိတဲ့လက်ကကွန်မြူနတီသဘုံတွေကလည်းအိုက်ခိုက်မှုတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်လုပ်ပါတယ်ဖီလပိုင်နိုင်ငံရဲ့ချီတက်ဒီဇာတွေမှာနှုတ်ချနေတဲ့ The New People's Army လို့ခေါ်တဲ့ကွန်မြူနတီတွေဟာ COVID-19 ကာယောဂါနဲ့ပတ်သက်ပြီးသမ္မတဒါရီဆရာရဲ့ဂိုင်းနယ်ဆော့ပုံတွေကိုပြည့်တင်ရှုတ်ချလိုက်တဲ့တစ်ချိန်ထဲမှာပဲဆော့တက်တွေကိုခြုံခိုတိုက်ခိုက်တာတွေလည်းလုပ်ခဲ့ပါတယ်ပြည်ထောင်စုမတ်လနောက်ပိုင်းနဲ့ရလအတွင်းမှာကွန်မြူနတီသဘုံတွေနဲ့ဆူအတက်တွေကြောင့်ဗလန်တိုက်မှုတွေနှစ်ဖက်တပ်ဖွဲ့ဝင်30ယောက်သေဆုံးခဲ့တယ်လို့ဖီလပိုင်ပြည်ထောင်စုမီဒီယာကဖော်ပြတဲ့ရပ်ကဖော်ပြပါတယ်။ဒါ့အပြင်မီလာတက်နစ်ကဖီလပိုင်ကွန်မြူနတီပါတီကသူတို့ဘက်ကပြစ်ရတာကိုထိမှန်ဆုံးပြီးတော့ဆူအတက်တွေကိုတိုက်ခိုက်ဖို့အမိပေးတယ်လို့လည်း rebel.com မှာဖော်ပြထားပါတယ်။ဒါ့အပြင်ဖီလပိုင်မှာဒူတာတီအစိုးရကစာနယ်ဧကာဖြန့်ဖြူးနေတာတွေဖက်စီစမ်းစာစစ်ဆေးကိုပြက်ကွက်တာတွေနဲ့ဗိုင်းရပ်ကူးစက်ခံရသူတွေကိုစုံစမ်းပြီးတည်သက်ခွဲထားဖို့ပြက်ကွက်ခဲ့တဲ့အတွက်သူတို့ရဲ့ SNS နဲ့ကနေလည်းပြစ်တင်ချထားပါတယ်နော်။ထိုင်ဝမ်ခြေစိုက်ကုန်ခုဟာအမေရိကန်ပြည်ထောင်စုအဲရီဇိုနာပြည်နယ်မှာအမေရိကန်ဒေါ်လာ7ဘီလီယံတန်ရှိတဲ့တပိုင်းရကူးစက်ရုံကိုပြီးဆောက်ဖို့စီစဉ်နေပါတယ်။ထိုင်ဝမ်ရဲ့တပိုင်းရကူးပစ္စည်းပို့ရေးကုမ္ပဏီဟာကမ္ဘာမှာကွန်ပျူတာ chip တွေကိုကန်ထရိုင်းနဲ့ထုတ်တဲ့ကမ္ဘာကြီးဆုံးကုမ္ပဏီဖြစ်ပါတယ်။အဲဒီစက်ရုံနေနဲ့အလုတ်ကန်600လောက်ဖန်တီးပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။အဖိုင်နိုမီတာ chip တွေထုတ်လို့ရမှာလိုအပ်တဲ့ပစ္စည်းကိုထုတ်လို့တမိုးနိုင်ဖို့လည်းနောက်ထပ်လုပ်ဖို့နဲ့ချီပြီးအနည်းသွားနိုင်မယ်လို့ခန့်မှန်းနေကြပါတယ်။ဒီစက်ရုံနေနဲ့ iPhone နဲ့ကာကွယ်ရေးပစ္စည်းအပါအဝင် electronic ပစ္စည်းတွေမှာအသုံးပြုတဲ့ semiconductor အပြားကောင်းကိုလည်းထုတ်လုပ်သွားနေမှာဖြစ်တယ်လို့လည်းဆိုပါရယ်။စင်ကို Arizona ပြည်မှာရှိနေမှာတည်သွားမှာဖြစ်ပေမဲ့ဘယ်နေရာဆိုတာကတော့အတိအကျမဆုံးဖြတ်သေးပါဘူး။ဒီကုမ္ပဏီဟာ American နောက်မြောက်ပိုင်းက Washington နဲ့လည်းနောက်ထပ်စက်တစ်ခုတည်ဆောက်ထားပါ။ American ကုသရေးဝန်ကြီးဒီဘော့ဘရော့ကတော့တမတ်ထွန်မြစီမံကိန်းနဲ့အောင်မြင်မှုရှိတယ်ဆိုတာကိုဒီစီစဉ်ကပြသနေတယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ။ပြည်အမေရိကန်ကလည်းတောကြနေညမှာသာစီးနေတဲ့ကိုဆက်ပြီးတော့အတန်းလွန့်ပေးနေပါတယ်။အခုကဒီဆောင်မတွေကိုဇက်တိုင်းနားဆင်ရမှာဖြစ်ပါတယ်ခင်ဗျ
ာ။မြန်မာရင်းနဲ့ပတ်သက်လို့ကုလသမဂ္ဂလူမျိုးရေးကောင်စီမှတကယ်ပိတ်ဆွေးနွေးခဲ့တဲ့အကြောင်းကိုဖုန်းလိုင်းကတင်ပြပေးပါပါ။မြန်မာနိုင်ငံဖြစ်ပေါ်တိုးတက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာထုကိုယ်စားလှယ်ခရစ်စတီရီနာဘာဂနာကမေလ14ရက်နေ့မှာလူမျိုးရေးကောင်စီအဖွဲ့ကိုတကယ်ပိတ်တင်တာခဲ့တာပါ။မြန်မာနိုင်ငံမှာအလုံးအဝနဲ့အခိုက်အယက်ဆဲရေးကိုချက်ချင်းဖော်ဆောင်ဖို့ EU နိုင်ငံကိုစားလူမျိုးရေးကောင်စီဝင်ဘယ်ဂျီယမ်နိုင်ငံကကုလသမဂ္ဂဆိုင်ရာဒုတိယမြေရန်ကိုယ်စားလှယ်Mark Prestine di Basavea the case in the
web topic we express our concern about the military escalation in Rakhine and Chin states
ဒီခိုင်နဲ့ချင်းတွေမှာစီးပီးတိပါတွေအရှင်းမြင့်လာတာနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ရကြောင်း WHO ကအကြံပေးကြီးရဲ့မတော်ရင်ကိုအစ်ပလာအတွင်းတိုက်ခိုက်တဲ့ကိစ္စလည်းပြင်းထန်စွာရှော့ချပြီးကုလသမဂ္ဂအတွင်းမှုချုပ်တောင်းဆိုထားတဲ့ကမ္ဘာတွန်းပြစ်ခတ်ရေးကိုထောက်ခံကြောင်းပြောကြားခဲ့တာပါ။ဒါ့အပြင်ဒုက္ခတွေနဲ့ပြည်ရေးဆွမ်းပါထူထူရေးနဲ့ပတ်သက်လို့လည်းအခုလိုပြောရတယ
် We emphasize the importance of an inclusive response to the COVID-19 pandemic that protects all communities.
COVID-19 ကရောဂါတားဆီးကပ်ရေးလုံမှာလူတိုင်းအဝန်အားလုံးပါဝင်ရမှာဖြစ်ပြီးအာခွေမဲ့ဒုက္ခတွေပြည်တွင်းအုပ်အိမ်ဆုံးခွာထွက်ပြေးရသူတွေကထပ်ပင်းဖို့နဲ့ဆန္ဒမှုဆိုင်ရာဝန်ထမ်းတွေနဲ့ကျမကြီးဝန်ထမ်းတွေအနေနဲ့လိုအပ်မှုအလုံးဖြစ်နေတဲ့သူတွေထံအတားဆီးမဲ့တွားရောက်ခွင့်ပြုဖို့လည်းအလေးနဲ့တောင်းဆိုကြောင်းပြောကြတာပါ။အချိန်ထဲမှာပဲတွားလာမှုကတည်းကအင်တာနက်ပိတ်ပင်ထားမှုတွေကိုပြန်ဖွင့်ဖို့ကိုလည်းတောင်းဆိုပါတယ်။ရိုညာဒုက္ခသည်တွေသူတို့ဆန္ဒအလျောက်ကုန်တစ်ခါရှိစွာပြန်လည်နိုင်ဖို့လည်းအလေးနဲ့ထားပြောကြလို့ကြောင်းပြည်အမ်တူတက်အများနဲ့ကိုယ်စလဲကပြောပါတယ်ပင်လျက်ချမှာခိုလုံခွင့်ရှာဖွေနေတဲ့ဒုက္ခတွေတွေအတွက်လဲဆွေးမကင်းဖြစ်ပြီးအဲ့ဒီအတွက်ဒေသတွင်းကပြန်ဆောင်ရွက်ကြဖို့ကိုလဲတောင်းဆိုပါတယ်ဒါအပြင်နိုင်ငံတကာဒုက္ခသည်များဆိုင်ရာဥပဒေသမကနိုင်ငံတကာဥပဒေတွေကိုလဲမြန်မာအနေနဲ့လေးစားလိုက်နိုင်ဖို့ဆိုပါတယ်
ဖို့ဆိုပါတယ် address the root causes of the conflict, including by fully implementing the
မြန်မာနိုင်ငံအနေနဲ့ဒုညပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့နဲ့ရခိုင်ပြည်ကော်မရှင်ရဲ့တင်ပြတွေကိုအပြည့်အဝအကောင့်တွေပေါ်ဖို့တောင်းဆိုကြောင်းပြောတာပါ ICJ ကတကတရားရုံးကချမှတ်ထားတဲ့ Provisional Mission ကကြာကြီးဆောင်ရွက်အခြေအနေတွေကိုနိုင်ငံကဥပဒေများနဲ့အညီလိုက်နာဖို့တောင်းဆိုပြီးနောက်ဆုံးအနေနဲ့မြန်မာနိုင်ငံအတွင်းကုလသမဂ္ဂရဲ့လှုပ်ဆောင်အားထုတ်မှုတွေကိုထောက်ခံတည်ပြုကြောင်းလူမျိုးကောင်စီဝင် Belgium နိုင်ငံကကုလသမဂ္ဂဆိုင်ဒုတိယအမြဲတမ်းကိုယ်စားလှယ် Park Christine D. Fastweaver ကဆွေးနွေးပွဲအပြီးပြောကြားခဲ့ဖြစ်ပါတယ်ခင်ဗျာကျွန်တော်ဆောင်လိုက်ပ
ါ COVID-19 ကပ္ပိုက်ကြောင့်ထိခိုက်နေတာရှိနေတဲ့လုပ်ငန်းတွေကိုမအစိုးရကအကူအညီပေးရမှာအသေးစားနဲ့အလက်စားလုပ်ငန်းတွေပို့ PTT ရောက်ရောက်အကူအညီလိုက်တော့ဆောင်ရွက်သွားမယ်ဆိုတဲ့အသေးကိုပြောပြပေးပါမယ်ကမ္ဘာ့တရုတ်ကကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေပြန်လည်လဲပအောင်အစိုးရကအကူအညီထွက်နေရလို့ရှိပေမဲ့လုပ်ငန်းကြီးတွေကအားစုပြီးအသေးစားနဲ့အလက်စားလုပ်ငန်းတွေအများစုကထိမရဘူးလို့ဝန်ထမ်းတွေရှိနေပါတယ်။ဒီချင်းတွေတပ်ပတ်တဲ့အစီအစဉ်ဟာမြန်မာအစိုးရက COVID-19 စစ်ဘာရေးကူစားမှုအစီအစဉ်ကြီးရဲ့အစိပ်ပိုင်းတစ်ရပ်ပဲဖြစ်ပါတယ်။ဒီအစီအစဉ်အတွက်အစိုးရကစက်ငွေဘီလီယံ100ကျော်ရထားပြီးဒီထက်လည်းပုံဆွဲသွားဖို့ပြင်ဆင်နေတယ်လို့သိရပါတယ်။အခုချိန်ထိအကူအညီချင်းတွေချပြမှာအညီမျှမှုတွေရှိတယ်လို့လုပ်ငန်းငယ်တွေအများအပြားအတွက်ကတော့ချင်းွေရဖို့အထက်ခဲရှိတယ်လို့သိရပါတယ်။ဒါကြောင့်ဒီအစီအစဉ်မှာလုပ်ငန်းငယ်တွေအကူအညီရဖို့စမ်းစစ်ပြင်ဆင်တာတွေလုပ်သွားမယ်လို့အသစ်ဖွဲ့တဲ့စီဝေးသက်ရောက်မှုအပေါ်ကုစားရေးကော်မတီလုပ်ငန်းအဖွဲ့ကောင်းဆောင်နေပြည်တော်မြို့တော်ဝင်ဦးရင်းနေဦးကပြောပြပေါ်ပါတယ်။ကျွန်တော်တ
ို့အမှန်တကယ်အမျိုးသားပြန်ခွဲရကြအခု၆ပိုင်းလို့၆တင်ပြန်ကောင်းတဲ့လုပ်ငန်းအဖွဲ့ဒီအဲ့ကျွန်တော်တို့ရရှိချက်ကိုကျွန်တော်ဒီ walking community ကြည့်ပါဦး။ဒါတို့ဦးစားပေးတဲ့ပုံနဲ့ walking community အဆုံးဖြတ်မှာကျွန်တော်တို့အဆုံးဖြတ်ทีนี้ละตัวอํานาจก็อยากพูดจังหวะนี้เนี่ยสิลงมั้ยตาวมีเนี่ยตินมั้ยตะชั่วอะไรเลยซ้อมรู้สิปีนี่ตัดสายเนี่ยแล่นเงินเจออยู่ปีดาเนี่ยเจอไอ้กันหน้าดิโอกับไปลงพอเนี่ยมันเนี่ยไซคิวิตาเนี่ยติดเออคิวิไซคิวิเนี่ยสนใจตรงไงไซคิวิเนี่ยสนใจถูกลงไงไอ้ปัดดิโอเราก็เยอะทีเจอหลุดออกไม่อยากอู้ซ่าเนี่ยมาแล้วไม่ชินนี่ตัวโตแท้ๆห
มูชวยอ่ะโฮเทลโรงแรมชินเตอูဖြစ်တယ်อู้อ่างจองโบก็တော့လက်ရှိချိန်မှာနေမျိုးတွေကငန်းရှင်တွေကထိတွေ့ရနိုင်အခက်ရှိနေရတဲ့ပတ်သက်လို့အခက်တဲ့တချို့ကိုဖြေလျှော့ပေးလိုပါတယ်လို့ဆိုပါတယ
်။မြန်မာပြည်ကအခုရင်းနေတဲ့တအားမဲတွေချက်လို့ချိန်မလောက်ဘူးတော့နော်ဆိုတာမြန်မာညနေချိန်ကိုတောက်လာတော့ခဲရနေတခါချင်းနေရုံးသွားယူသွားတယ်တိုင်းယူသွားယူတယ်ဒါမျိုးတွေတော့ဖြစ်နေတာနော
်။အစိုးရရဲ့ COVID-19 စီးပွားရေးကုစားမှုအစီအစဉ်ကိုမူဝါဒချမှတ်ဆွဲဖို့ရင်းညွှန်းနိုင်မှုနဲ့နိုင်ငံသားစီးပွားဆက်ဆံရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကိုဦးစားပေးပြီးစီးပွားရေးတည်ရမှုအပေါ်ကုစားရေးကော်မတီဖွဲ့ထားဖြစ်ပါတယ်။အဲ့ဒီကော်မတီရဲ့လက်တွေလုပ်ငန်းတွေအကောင့်ထဲပို့ဖို့လုပ်ငန်းတော်ဝင်တွေကိုထပ်ဖွဲ့ခဲ့တာဖြစ်တယ်လို့အဲ့ဒီလုပ်ငန်းအဖွဲ့ကောင်းဆောင်ဦးရဲမင်းကပြောပါတယ်
။အဲ့ဒီဝန်ကြီးကော်မတီကနေဒါလုပ်ချင်တော့မှထားတော့ဦးချင်တယ်ဘလို့လုပ်ငန်းဦးချင်တယ်ဘန်အလောက်ကလာတယ်မပြောင်းချင်တယ်အဲ့ဒီလိုမျိုးနဲ့ပတ်သက်လို့ပထမလုပ်ငန်းတွေကိုပြုပြအောင်လုပ်ချင်တယ်အဲ့လိုမျိုးကိုအပေါ်ကဝင်းကော်မတီကတော့ဆုံးဖြတ်ပြီးအဲ့သူစီးပွားရေးထွက်လာတဲ့ lending ချက်ကိုတိုင်းတော့မှကျွန်တော်တို့ကအမြန်ဆုံးနည်းနဲ့ဘလို့ကောင်းတဲ့ form အကျိုးရှိလို့ဘလို့လဲဆိုတော့တော်တော်လေးရမှာဗျ
ာဘလို့မှာတော့အစိုးရဘက်ကတတိယအဆုံးအနေနဲ့လုပ်ငန်းရှင်တွေကိုချင်းငွေတွေချပေးနေပြီဖြစ်ပါတယ်ဒီလိုချပေးတာမှလို့အတလုံးမရနိုင်တာလုပ်ငန်းငယ်တွေများတာနဲ့တဲလုပ်ငန်းပြည်တော်စုဝင်ကြီးမျိုးစုပိုင်းဟိုတယ်ကိုဝေပမာဏများများနဲ့ကနဦးချပေးတာတွေအပေါ်ဝေဖန်မှုတွေရှိနေခဲ့ပါတယ်အခုဆိုင်လိုက်တဲ့သူတို့လုပ်ငန်းခွဲအနေနဲ့ကတော့ကော်မတီကစုံဖြတ်နိုင်ဖို့တံခါးနဲ့အချက်လက်တွေကိုစုဆောင်တင်ပြပေးသွားမှာဖြစ်တယ်လို့ဦးရမင်းကပြောပါတယ်။
ကျွန်တော်တို့ရဲ့ SPA တကယ်ရှိမှာအဲ့ဒီကော်မတီရဲ့အတွေ့အကြုံတွေကိုပြန်ယူရမယ်။အခါဖန်နီကဇိုက်တာနဲ့ပေါင်းပြီး2 step လုံးပေးနေရှိတဲ့ SME တွေကို2 step လုံးရကောင်းတဲ့တွေပဲကျွန်တော်ကပြန်ယူရမယ်။ဒီလိုဒီ SME တွေကိုချွေခဲ့ရဖို့အတွက်ကတော့ကျွန်တော်တို့တချို့ဟာလေးမှာပြန်ပြင်ရမယ်။documentation ပြန်ပြန်ပြင်ပြီးတော့ကျွန်တော်တို့ပေးမယ်ပေါ့။ဒါသတိထားမှာတဲ့ချက်ပဲ။အခုပေးရအလုံးဒီချင်းွေ။ချင်းွေနဲ့စကန်စာရေးဆိုင်ပြည်စုံမှာဒါချင်းွေတောင်ပြရဖို့ကျွန်တော်တို့အလွယ်ဆုံးကျွန်တော်ကြိုးစားပေးမယ်။ဒါပြီးတော့ချက်ကိုအဲ့ဒါဒီလုပ်ငန်းကြီးကစူးစမ်းပြီးဖြေပြရမယ
်။စီဝေးတည်ရောက်မှုအပေါ်ကုစားရေးကော်မတီလုပ်ငန်းအဖွဲ့ကိုနေပြီးတော့ဒုမျိုးတော်နဲ့ PMU ကိုဥဆောင်စေပြီးဆက်ဆက်ဝန်ကြီးဌာနအပြီးကအကြီးအကဲရရှိရနေမေလ14ရက်နေ့ရက်စွဲနဲ့ဖွဲ့စည်းခဲ့တာပါ။သူတာဝန်ထဲမှာ COVID-19 ပိုးမှုထိကိစ္စတွေကိုတုံ့တက်စစ်ဆေးပေးဖို့အပြင် COVID-19 စီးပွားရေးအပေါ်တက်ရောက်လာနိုင်ခြေကိုလည်းတုံ့တက်ပြင်ဆင်ဆောင်ရွက်ပေးဖို့ဆိုတာတွေလည်းပါဝင်ကျွန်မမိခါပါရန်ကုန်ကနေပေးပို့နေတာပါလေ
PUME အတိုင်းရဲ့အတလွင့်အစီအစဉ်ကိုနားဆင်ရတာဖြစ်ပါတယ်ကျွန်မကစမောပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့ COVID-19 ရောဂါကသူရှိလာပြီးတော့ကျန်းသီးသီးကအခြေအနေတွေနဲ့ဒုက္ခသည်ကြားစိုးရင်ချက်တွေကိုပြောပြပေးချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတန်းချီတဲ့ဒုက္ခတွေစုဝေးနေထိုင်ရာရိုဟင်ဂျာဒုက္ခသည်စခန်းတွေ COVID-19 ကူးစက်မှုအန္တရာယ်ကျရောက်လာမှာကိုကုလသမဂ္ဂနိုင်ငံကစိုးရင်ချက်စောင့်ကြည့်နေစေမယ်။ပထမ အဦးဆုံးဒုက္ခတွေကိုဗစ် -19 ကူးစက်ခံရတယ်လို့စက္ကပြပါကဒေသခံတူလည်းကူးစက်ခံထားရတာပါ။ပိုကူးစက်မှုတွေမဖြစ်ခင်တည်းကလည်းဒီဝါကာယောဂကူးစက်ခံရပါကိုဆိုရင်လို့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့တခြားနိုင်ငံတွေကဖွဲ့စည်းတွေကတင်းရင်ကျက်တဲ့ဆောင်ရွက်ထားတာပါ။ဒီကိုဗစ်ရဲ့ဘလောက်ကြီးမားတယ်ဆိုတာတချို့မသိတဲ့သူရှိလို့စက်မှရေးပညာပေးမှုတွေပို့ပြီးတော့တင်းရင်ကျက်တဲ့လုံဆောင်နေတယ်လို့ကုတုပလောင်ဒုက္ခတွေဆန်းနေ TV တာဝါအကွက်မှာနေထိုင်သူရိုဟင်ဂျာဒုက္ခတွေဦးအောင်မြိုင်က VOA ကိုပြောပါတယ်
ကျွန်တော်ကမစ်ဆူရီနေရတယ်။ဘာလို့လဲဆိုတော့အဝင်ကတဲတော့ပိတ်ထားတာ။ဒါနဲ့ဖူးဖူးပြီးတော့အဝင်ကတဲလောက်တာလည်းရှိပြီးတော့လူတိုင်းကဒီကိုရိုနာဗိုင်းရပ်စ်ဆိုတာပါလေ၊ COVID-19 ဆိုတာပါ။ဒါနဲ့မြင်ကြည့်နေတယ်။ဆရာကလည်း attention ဆင်းနေတယ်။ဒီမှာ NGO တွေကရောသူတို့အထီးတဲတာလို့ပြီးတော့ master ခိုင်းလို့ဒါလုံးလုံးမရှိတော့ဘူးတဲ့လား။ဒီတော့ internet နဲ့ပိတ်ထားတယ်ဆိုတော့သူတို့မသိတော့ဘူးပေါ့အဲဒီရှင် internet ကနေလို့ရတယ်။ဒါ NGO ရဲ့ NGO တွေလည်းသူတို့မှဒီကအင်အားထူရှေ့ပြီးတော့လုပ်နေရရှိတယ်
ရိုဟင်ဂျာတို့ကတည်တည်းယောဂကုသမှုကပစ္စခန်းလားဆိုတာအာနာနေဘက်ကအတိအကျမထုတ်ပြန်ပါဘူးအခုဆိုရင်တော့ဒုက္ခသည်ဆန်းတန်ရှိသူတွေအခုညီပေးရေးဖွဲ့စည်းတွေကကာကွယ်ရေးညီညာပေးမှုတွေကိုအတန်ဆက်ဆက်တွေနဲ့လိုက်လံနှိုးဆော်နေတယ်လို့ဒုက္ခလေးဒုက္ခသည်ဆန်းနေရိုဟင်ဂျာတို့ကတည်းဦဆန်းကပြောပါတယ
်ဒီကျေးရမှာအတန်ဆက်ဆက်နဲ့အော်ရာရှိတယ်နောက်စခန်းတိုင်းမှာအတိပြတာရှိတယ်နောက်တကားကောင်းအနေတကူကိုအတော့လာမလို့လူစုလူဝေးမလို့ကြောက်ဖို့စီတော့အတန်ဆက်ဆက်နဲ့အတိပြတာတော့ရှိပါတယ်ကျွန်တော်ရိုဟင်ဂျာတို့ကတည်းကမှကိုဗစ် -19 နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်သူ့ဆင်ဘက်ကတော့အလုံးစုရင်နေကြပါတယ်ကျွန်တော်တို့ကအတေကအချင်းကစကန်တပ်လက်ကိုဆက်တွေ reaction လဲရယူလို့မရတာ internet လက်ပြင်တာကြောင့်ကျွန်တော်တို့မှာတော်တော်လေးအခက်ကြုံရပါတယ်ဘာလို့လဲဆိုရင်ဒေသင်းကြောင့်စက်ပြီးပါလူတွေကတနေရာမှာသုံးပုံနေရတယ်ဆိုတော့ဒီတစ်ယောက်ကအဲ့တွေဆက်လက်ကျန်းမာသွားမယ်ဆိုရင်အင်တာမှာစွန့်ရည်ရပါတယ်ခင်ဗျာ
မင်းကဖွဲ့စည်းတွေဘက်ကတန်းမာရေးအိပညာတွေတွန်းအားပေးဆောင်ရွက်နေတယ်လို့ဒုက္ခတွေဘက်ကလည်းဆက်ကြလိုက်နိုင်မယ်ဆိုရင်တော့ယောဂကုသမှုကိုဟန်တာကာကွယ်နိုင်မယ်လို့ဘောင်းကဒုက္ခတွေစကန်ကနမအမှတ်၈ပါးနေထိုင်တဲ့ကိုကာမဲလိုရင်းဒုက္ခတွေကယုံကြည်ပါတယ်
COVID-19 ပတ်သက်ပြီးတော့ကျွန်တော်ကတော့ကြိုတင်ဝေမှုကတော့အပေါင်းဆုံးနေနေလောက်ပါတယ်ဘယ်လိုလုပ်လဲဆိုရင်ဒီတိုင်းကနေတိုင်းအတွင်းတတိကားပြီးတော့သွားတယ်ဒီမှာကလည်းပုံတာတယ်တရားနဲ့တရားသွားရင်ဒီလိုအကွယ်နဲ့သွားတယ်နောက်တရားနဲ့တရား3000ကပေါ်လာနေတယ်အဲတနင်္လာလောက်ပြန်လာဆုံးချုံမှုဘယ်လိုလုပ်ရမလဲဆိုတော့အင်ပြတာတွေကမဲတယ် NGO NGO လို့သူတို့လည်းအကောင်းဆုံးနေနေနဲ့ရှင်းပြနေတာရှိတယ်အဲအကြောင်းကျွန်တော်တို့လည်းလုံးမမှာနေပညာသူရင်ပို့ပြီးတော့ဆောင်လို့တင်တယ်အကောင်းဆုံးကတော့ကျွန်တော်တို့ဆူတောင်းမှုနဲ့ပဲနေတာ
ဒါပြီးမှလည်းပုံရသည်တဲ့ကိုဝင်ရောက်တော့မှဖြစ်ပြီးစုံလို့တဲ့ထန်သာတီရွာသွားတဲ့အချိန်မတ္တိပိချက်တွေလည်းရှိနေတော့မလို့စခန်းနေတွေမှာမြေပြိုချမှုရေလွှမ်းမှုစတဲ့တဘာဝဘေးရဲ့နေရဲ့ကြုံလာရမှာကိုလည်းဒုက္ခတွေမှာအတော့ကိုဆွေးပွဲနေကြပါတယ်ရိုဟင်ဂျာဆိုတဲ့တုံးကိုလည်းခံမထားတဲ့မြန်မာဆိုရဘက်ကတော့ COVID-19 virus ရောဂါကူးစက်မှုကောက်ွယ်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုသွားလာမှုကန့်သတ်ထားပါတယ်ဒါပြင်ဒုက္ခတွေကိုစစ်ဆေးပြီးတော့ပြန်လည်လက်ခံမှုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါနောက်လည်းမှုစုံလာတဲ့တိကျစီလက်မှတ်ရေးထိုးထားပါတယ်မြန်မာဆိုရနဲ့ကုလသမဂ္ဂကြားနားလည်းမှုစာချုပ်လာကတော့ဒီသင်းသက်ပါပဲတန်းထက်တိုးခဲ့ပေမဲ့ COVID-19 ကပ်ရောဂါကြုံရတဲ့အတွက်ဒုက္ခတွေနေရပြန်ရေးထောက်ကူပေးအစီအစဉ်ရဆိုင်ထားရကြောင်းကိုလည်းဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ပြောရေးက VOA ကိုပြောဆိုထားပါတယ်ရှင်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံအစီအစဉ်တွေကိုအမေရိကန်ပြည်သူဝါရှင်တန်မြို့တော်ကနေပြီးအထောက်လွှင့်ပေးနေပါတယ်။အမေရိကန်ပြည်သူမှာ COVID-19 ရောဂါကူးစက်ချက်ပေါင်းအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးအထောက်လွှင့်ပေးပါမယ်။ရေဒီယိုအစီအစဉ်ကိုမနေ့ထောင်းနိုင်တဲ့ခဏနိုင်အချိန်နဲ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေထောက်လွှင့်ပေးနေပါတယ်။ရုပ်မြင်သံအစီအစဉ်ကိုတော့နေ့စဉ်ည9:00နာရီကနေ8:00နာရီခွဲအထိပုံမှန်ဆက်ပြီးထောက်လွှင့်ပေးနေပါမယ်။ VOE ရဲ့ထောက်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့ပြင် VOA Facebook စာမျက်နှာမှာနားဆင်ရှုနေပါလိမ့်ရှင
်။ COVID-19 ကယောဂါနဲ့ပတ်သက်လို့မြန်မာနယ်စပ်က ITB 60စက္ကန့်တွေရဲ့ယောဂါကောက်ွယ်ရေးအခြေအနေကိုစူးစစ်တင်ပြပေးပါမယ်။ကျွန်တော်မိုးစောပါ။ COVID-19 ကြောင့်အပလာကန့်တက်ထားတဲ့ထိုင်းမြန်မာနယ်စပ်ကရှမ်းဒုက္ခသည်စခန်းတွေမှာအလို့ကင်ရှားပပြီးရိတ်ခအကဲတဲနဲ့ရေဆိုင်နေရတယ်လို့အချင်းပြည်နယ်ကဒုက္ခသည်စခန်းတွေမှာတော့ COVID-19 ယောဂါကောက်ွယ်ရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ကစခန်းတွေတော့လူဦးရေများပြားတာကြောင့်အခက်အခဲရှိနေတာပါ။ရှမ်းပြည်ရဲ့အရှေ့ပိုင်းမန်းလုံမြို့နယ်ထိုင်းမြန်မာနယ်စပ်မှာရှမ်းဒုက္ခသည်စခန်း6ခုရှိပြီးလူဦးရေ6000ကျော်လောက်နေနေပါတယ်။ရောစဲ COVID-19 ယောဂါကောက်ွယ်တင်းချုပ်ရေးအတွက်တနင်္လာကအသွားလာကန့်တက်လိုက်တဲ့နောက်ရှမ်းဒုက္ခသည်ရီယာဆာတော့ရေးတကယ်ကြုံနေရကြောင်းရှမ်းပြည်နယ်ဒုက္ခသည်ရေးရကွန်ပျူတာဦးဆိုင်ရင်းကအခုတော့ပါတဲ့
အဲ့ဒီကဆိုရင်ကျွန်တော်ကဟောပေါ့နော်အချိန်ကြီးအဲ့လိုပြောပါဘာလို့ဆိုတော့အခုချိန်မှာတော်တော်လာလို့မရဘူးအလုပ်တွေကမရှိဘူးကြာနော်ဒီတော့ကျွန်တော်ကတော့အတိအကျလုပ်မဟုတ်ဘူးလေဒီဒီချာအလုပ်လေးတော့ရှိတယ်ပေါ့နော်မနေ့ကတော့ချင်းလဲအကျိုးရေးကိုလည်းခက်ကူးတာတော့တော်တော်ရှိပါတော့နော်အခုကျတော့အဲ့ဒီတွင်လဲ ့ကလည်းမိပါဖြစ်တာပေါ့ဟောအပေါ်အဲ့လိုလည်းမရှိဘူးတော့ဟောဇာဝန်ကြီးကအခြေခံအခြေခံကြီးပါပေါ့အခြေအမဆန်းစီစားပေါ့နော်အဲ့ဒါဆားတော့လာရင်းမျိုးဆားစီရတော့အဲ့ဒီအခြေခံကြီးရှိပါလေ
ဒီကန်တွေကိုအရင်ကအတိုင်းခြေစက်တဘောတာကွန်ဆူတီယံအပွဲကစံထုတ်မှန်ပေးခဲ့တယ်2019ခုနှစ်အောက်တိုဘာလမှာထောက်ပံ့ရဆိုင်ခဲ့ပါတယ်ဒီရက်ပိုင်းမှာတော့ရှမ်းပြည်နယ်တရားကော်မတီကတခန်းရှိဒုက္ခသည်တွေအတွက်ရေးကူညီထောက်ပံ့ဖို့ရည်တရချထားတယ်ရှမ်းဒုက္ခသည်ခန်းတွေမှာထိုင်းနိုင်ငံဘက်ကစူးရမ်းဖို့ရဲ့အဖွဲ့အစည်းတွေကနေကိုဗစ် -19 နဲ့ပတ်သက်ပြီးအသိပညာပေးတာတင်ကောက်ွယ်မှုဆိုင်ရာသင်တန်းပြတာတွေရှိတယ်ပြောပါတယ်အချင်းပြည်နယ်အတွင်းကဒုက္ခသည်ခန်းတွေမှာတော့ဒေသခံအာဏာပိုင်တွေနဲ့ပူးပေါင်းပြီးကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးတင်းတင်းကြပ်ကြပ်ဆောင်ရွက်နေတယ်လို့ဝိုင်းမော်မျိုးနဲ့မိုင်းနာ KBC စစ်ဆောင်စခန်းကစခန်းတာဝန်ခံဦးစော်လုံးကပြောပါတယ်
။ကိုယ့်အစ်ကိုတော့ရောဂါတော့ကာကွယ်ချင်းချုပ်ပြည်နေတာကအင်ဒီဖိုင်းနေတယ်ကြာ။ကျွန်တော်တို့ကကင်ဘူအမှုန်ခိုင်းဘူကင်ဘူကင်တာရီရမာအင်ကောင်ကိုအမကကြည့်မဲ့ခံတယ်မလို့အရင်ဆက်နေအဲ့လိုပေါ့နော်နောက်ပြီးမှဟိုကြီးကပြန်လာလို့ရှိကွာရန်တင်းကလေးကြာ။မတ်တိုင်းကရင်ဆိုင်ပေါ့နော်ဟိုဝင်လာထွက်လာလက်ရှိမှာအဲ့ဒါကအပေါ်ကနော်ကြည့်လို့ခိုင်းရအဲ့မှာလက်ရှိခိုင်းမှာဝင်လာသင်ကျူသားတို့ဒီဟိုလာရှင်တစ်ဆွေးရကြအဲ့လိုက
ဒီကနေ့အချိန်ထိတချင်းပြည်နယ်မှာကိုဗစ် -19 ရောဂါပိုးရှိသူတဦးသာတွေ့ရှိပြီးဒုက္ခသည်စခန်းတွေမှာတော့ပြည်လူနာပြည်သေးပါဘူး KIO ထုတ်ရနေတဲ့တွင်မှာလည်း KIO ကရောဂါကာကွယ်နှီးနှီးကော်မတီကိုဖွဲ့စည်းဆောင်ရွက်နေတယ်လို့အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းဒီလ13ရက်နေ့ကဆွေးနွေးထားပြီးဖြစ်ပါတယ်စခန်းပြည်နယ်တွင်ကစစ်ဆောင်စခန်းတွေမှာတော့ကိုဗစ် -19 ရောဂါကူးစက်လာရင်ထိ ंछ ုပ်ဖို့ခဲနိုင်ကျောက်တော်မျိုးနဲ့ပြည်နယ်တော်ကိုယ်စားဦးမောင်တန်းစင်ကပြောပါတယ
်ဒီလိုဒီဟိုကိုဗစ်လက်ပါအချင်းတကူပေါ်မှာဒီလိုတော့ပုံချတဲ့ထလို့ကျတော့တို့ခက်ခက်ဆီဆီပြီးတော့မှပြေကြပါတော့လို့တိုက်ဆောင်ဆက်မှာဒါဒီကျွန်တော်တို့တောက်တော့အထပိုင်းကလူတွေကတော့အလုံးလုံးလို့စီချုံခက်ခက်လို့ရောက်နေတယ်လေဟိုဘုန်းကြီးကနေပတ်သက်လို့ဘလို့ရတော့အံပြတ်ကြေးရှိတယ်လူတွေကလည်းစုတုံးပြီးတော့ကျောင်းစက်မှာရက်ခါကိုဘယ်ပတ်တဲ့ဥစ္စာတော့ကျွန်တော်တို့အဆင်ပြေဘူးပြလို့ပြောတ
ာကျောက်တော်ယူနယ်မှာစစ်ဆောင်စခန်းခုခုရှိပြီးအစိုးရပုံယူဖွင့်လှစ်ထားတဲ့လူကစစ်ဆောင်စခန်းမှာလူတထောင်လောက်ကျန်ဖုံးကြီးတောင်စာတင်ကြောင်စာရတွေမှာဖွင့်လှစ်ထားတဲ့စခန်းတွေမှာတော့အနည်းဆုံးလူ9000ကျော်လောက်ရှိနေတာဖြစ်ပါတယ်အစိုးရကတော့ COVID-19 ရောဂါနဲ့ပတ်သက်ပြီးမြန်မာပြည်မှာနေထိုင်သူတဦးတယောက်မှကျန်လက်မထားရေးငွေဝါဒချမှတ်ပြီးကျန်းရင်းသားလက်နက်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကော်မတီတက်ကိုဖွဲ့စည်းထားပါတယ်ဒီကော်မတီက NCA အဖြစ်အစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ဆွေးနွေးပြီးယောဂကွယ်ထိ ंछ ုပ်ကူတာရေးအတွက်တပွဲချင်းစီနဲ့ဆွေးနွေးနေတယ်။ SAS တို့လက်မှတ်မြေထိုးတဲ့အဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့စာပေးပို့ထားပါတယ်။ကျွန်တော်မိုးစောပါ၊မြို့ကနေတင်ပေးပို့တာဖြစ်ပါတယ်
။ Community Based Facility Program ဖွင့်လှစ်ထားတဲ့ပြည်내နဲ့တိုင်းဒေသအသီးကအခြေခံပညာကျောင်းကိုပညာရေးဝန်ကြီးဌာနစီပြန်အနှံ့ဖို့ထုတ်ပြန်ပြီးတဲ့နောက်တချို့ကျောင်းတွေမှာဖွင့်လှစ်ထားတဲ့ Fee Payment တွေအခြေကိုပြောပြသွားပါမယ်။ကျွန်မအဆုစုပါ။ခုဇူလိုင်လလောက်မှာအခြေခံပညာကျောင်းတွေတော့ဖွင့်နိုင်မှုအတွက်ပြင်မှုတစ်ခုအနေနဲ့ COVID-19 ရောဂါပိုးရှိဖြစ်စောင့်ကြည့်ရေးဆရာတွေအထက်တန်းကျောင်းတွေမှာဖွင့်လာတာကိုပြန်လည်အနှံ့မှုအတွက်ညွှန်ကြားလာဖြစ်ပါတယ်။ပြည်내နဲ့တိုင်းဒေသအသီးသီးမှာ Community Based Facility Quarantine အတွက်အသုံးပြုခွင့်ပေးထားတဲ့အခြေခံပညာကျောင်းပေါင်း 6,000 ကျော်ထိရှိတယ်လို့သိရပါတယ်။ဇူလိုင်လအတွင်းမှာကျောင်းတွေပြန်ဖွင့်မှာဖြစ်လို့အသုံးပြုခွင့်ပေးထားတဲ့ဒီကျောင်းတွေကိုကျန်းမာရေးအားကားဝန်ထမ်းတွေမှကြားချက်နဲ့အညီပတ်သက်စီဖြစ်ပြီးဇွန်လ9ရက်နေ့နောက်ဆုံးထားအနှံ့မှုကိုထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ထုတ်ပြန်ချက်ထဲမှာ quarantine ဖွင့်လှစ်ဖို့ခွင့်ပြုထားချက်ကိုပြန်လည်အနိုင်ရမယ်လို့ဖော်ပြထားပေမဲ့ရန်ကုန်ကကျောင်းချုပ်မှာအခမဲ့ပြဿနာကိုဆီရဖွင့်လှစ်ထားတာလည်းရှိနေလို့အဲ့ဒီစီလာကနေကိုတော့လူညွှန်ကြားချက်ပေးမလဲဆိုတာမသိရသေးပါဘူး။သက်ဆိုင်ရာမျိုးတွေကအထုပ်သူတွေရဲ့ညွှန်ချက်နဲ့အညီအတန်းကျောင်းတွေမှာဖွင့်လှစ်ထားတဲ့အခမဲ့ပြဿနာကိုဆီကန်တွေကိုတော့ဒီကိစ္စနဲ့ပတ်သက်ပြီးအကြောင်းကြားတာမျိုးမရှိသေးဘူးလို့ဘူထောင်မျိုးနယ်ပြဿနာကိုဆီကန်တာဝန်ခံဒေါက်တာနေမင်းထက်က VOE ကိုပြောပါရစေ။
ကျောင်းအုပ်နယ်တော့မနေရာတော့တွေ့တယ်ဘူထောင်တစ်ကျောင်းအုပ်နယ်တော့ကျွန်တော်တို့ကတော့ဘာမှမပြောသေးဘူးပေါ့နော်။ပြီးတော့ကျွန်တော်တို့လက်ရှိကတော့ဒီမေလာပုံထည်ပေါ့နော်ကျောင်းမောင်တဲ့ဟာတွေကသူကမေလာပိုင်းကုန်ထည်ပဲမာစတာပလန်ဆွဲထားတယ်ကျောင်းမောင်နှချင်းကိုလုပ်မယ်လို့လည်းဆွဲထားတယ်ဆက်ဆိုင်ကနေတော့ကျွန်တော်တို့ကိုဒီမျိုးနဲ့ထိုးလို့ကျောင်းအုပ်လို့ပေါ့နော်ဘာမှတော့တူတူတူပြောထားတာအခုချိန်ကြီးမရှိသေးပါဘူ
းကျောင်းတွေပြန်ဖွင့်မှာဖြစ်လို့စေကံဖွင့်ထားတဲ့နေရာတွေကိုပြန်ပေးရမယ်ဆိုရင်လည်းအဲ့ဒီမျိုးနယ်မှာရှိတဲ့ကျန်တဲ့နေရာတွေမှာဆက်ပြီးဖွင့်လှစ်သွားမှုအတွက်နိုင်သွားမယ်လို့သိရပါတယ်ကိုဗစ်ရောဂါကိုကောက်တိချုပ်နေတဲ့အချိန်မှာစေုံစေကန်တွေမှာဘလူလာတဲ့လူစုလူဝေးဖြစ်တာမျိုးကိုရှော့ချပြီးဒီမှာပြန်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်အထောက်အကူပြုနေတယ်ဒီဖြားနာကိုစေကန်တွေမှာရောဂါကောက်ဝင်ရင်းနဲ့ပတ်သက်ပြီးလှုပ်ဆောင်ထားတဲ့ဆောင်ရွက်ချက်တွေကိုလည်းဒေါက်တာနေမင်းထက်ကအခုလိုပြောပါတယ
်အားကြီးရလဲဆိုရင်လည်းပါတယ်သူတို့နဲ့ကျွန်တော်ကဒီပါကလင်းနဲ့မှာအကောင်ရဲ့ပရိုကောရာယူနာတယောက်ထိုင်ပြီးလားထိုင်လို့ကျွန်တော်ကဒီရက်နေထိုင်နေတယ်ဒီမှာရဲ့နောက်စေကန်ပြိတိုင်းကျွန်တော်တို့ကသူရဲ့ဘရိုက်တင်နဲ့ဖြန်းပါတယ်
အသုံးပြုခွင့်ပေးထားတဲ့အကြောင်းတွေကိုပိုတက်စီတမ်းပြီးပြန်ရမှာကျောင်းသင်ငယ်ကလေးတွေနဲ့ဆရာဆရာမတွေကိုပြန်လျှော့ပြီးသုံးနိုင်တဲ့မတ်တွေကိုတယောက်ကိုအနည်းဆုံးအခုစီဝေပေးဖို့နဲ့မျက်နှာကားတွေကိုလည်းပေးနိုင်ဖို့ဆောင်နေရလို့အခြေခံများဦးစီးဌာနကကြားရေးမှူးချုပ်ဦးကိုလေးဝင်းကပြောပါတယ်။ကျ
ဆောင်းမှာအပြားတိုင်းကြိယာတွေကိုဗာပေးထားပြီးဆိုရှယ်ဒစ်စင်ကိုအကြောင်းငယ်နေတဲ့ပြည်ကားတွေပေါ်မှာဆောင်ရွက်နိုင်မှုကိုစီစဉ်နေတယ်လို့သိရပါတယ်။ကိုဗစ်ကာလမှာအခြေခံများတွေကိုပြန်ဖွင့်နိုင်မှုအတွက်ဆောင်ရွက်ထားတဲ့အသေးစိတ်ချက်တွေကိုထုတ်ပြန်ပေးသွားမယ်လို့လည်းဥက္ကဋ္ဌဝင်ကပြောပါတယ်။မတ်စတာဒက်ကလေးကကျင်းမတ်စီတခြားလိုမျိုးအောင်သူ့မှာလီဒါမှာမေတ္တာပြီးရင်ဒီကြိမ ီမဆက်တာမတွေကိုလည်းပဲကျမကြီးသိတာတော့လည်းအခုကြည့်ကြည့်တယ
်အခမဲ့ဖြာနာကိုစေခဲ့ကိုရန်ကုန်မြို့မှာတော့မြို့နယ်18ခုမှာဖွင့်လှစ်ထားပြီးတိုးနဲ့တပုတ်ကိုလည်းဆောင်ရွက်နေတယ်လို့သိရပါတယ်ရန်ကုန်မြို့ပြင်မန္တလေးမြို့နယ်တခြားဒေသတွေမှာအဲ့ဒီစေခဲ့တွေကိုဖွင့်လှစ်နိုင်မှုအတွက်စေတနာရှင်လှူဝါးပေးဆရာဝန်တွေနဲ့အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေတယ်လို့ဆိုပါတယ်ကျမနဲ့အာဂရာဝန်ဌာနရဲ့ဒီကနေ့မနေ့ထုတ်ပြန်ပြီးတဲ့အထိတခွဲတီဘလူနာပေါင်း182ဦးရှိခဲ့ပြီးအဲ့ဒီကဒီဆုံးသူ6ဦးနဲ့ယောဂဘူကင်းတဲ့လာသူ84ဦးထိရှိထားတယ်ကျမဆူပါရန်မြို့ကနေပြေးပို့ထားတာပါ
ဒီရေမိခန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်နေထုတ်ပြန်နေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နာရီကနေ10နိုင်အထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လင်းကတည်းကို Radio နဲ့ Jodu Sloan တို့အပြင် VOA Facebook မြန်မာမှာလည်းနှက်စင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့သတင်းကဏ္ဍကိုစမခေတ္တကတင်ဆက်ပေးပါမယ်။မိခင်မိတော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နမူကြောင့်စီးမိတ်လျန်နာကြောင့်ပိတ်ပစ်လိုက်ရပြီးလူသားပေါင်းများစွာအလုပ်လက်မဲ့ဖြစ်နေရပါတယ်။အခုဆိုရင်ဆူရထံမှာအလုပ်လက်မဲ့ကန်ဆယ်ဝင်ရှာသူကပုံသုံးနဲ့ကျော်ရှိတယ်လို့အလုပ်သမားဦးကြီးဌာနကပြန်ချပါတယ်။ဒီလိုချင်းမျိုးဟာအစိုးရတမဟုတ်လုံရှင်ထံကနေအထောက်ခံရကြတဲ့သူတွေရှိလို့ပါထောက်ခံတာမရပဲသူကကျွန်းတွေးကြရတဲ့သူတွေကလည်းသိနေရှိနေပြီးတော့ဒီထဲမှာအမျိုးသမီးတွေအများပြားပါပဲ COVID-19 ရောဂါဆိုရောက်အလုတ်ကင်ဆုံးရှုံးတမဟုတ်ဝင်ဝင်ထိခိုက်နာကြတဲ့အမျိုးသမီးတွေဘယ်လိုခက်ခဲတွေကြားမှာရှေ့ဆက်ရုန်းကန်ရှင်တန်နေကြလဲဆိုတော့ဒီလမ်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင
်
ဒီလိုကမှာကိုရိုနာဗိုင်းရပ်စ်မူရင်းကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်နေတာခဲ့ရတာမှာနိုင်ငံအလုပ်လက်မဲ့ဥရာလဲလိုင်းကျွန်းမှာကို33သန်းကျော်အထိတက်သွားပါတယ်။ဧပြီလလထဲမှာရင်အလုပ်လက်မဲ့တန်းစကျော်ကြီးပြီးသမိုင်းမှာမကြုံတဘူးအလုပ်လက်မဲ့14.9%ရာရင်းတော့အထိကိုရောက်သွားခဲ့တယ်လို့အလုပ်သမားဝန်ကြီးကထုတ်ပြန်ကြပါတယ်။ဒီထဲမှာအမျိုးသမီးအလုပ်သားအုပ်ကြီးကပိုးပြီးတော့များတယ်လို့ဆိုရမှာပါ။အလုပ်သမားဝန်ကြီးဌာနရဲ့စီးရင်ရဧပြီလအတွင်းအမျိုးသားအလုပ်လက်မဲ့နှုန်း7,000,000ကျော်ရှိချိန်မှာအမျိုးသမီးအလုပ်လက်မဲ့နှုန်းက15,000,000ကျော်ရှိပါတယ်။ဒီလို COVID-19 ရောဂါဖြစ်ပွားမှုတွေရှိနေတဲ့ကာလအတွင်းအလုပ်ကင်မဲ့သွားတဲ့မှာမေရီလန်းပြည်နယ်ကမှတ်တာလေးပါပါတယ်
။ကျွန်တော်ဆိုရင်အမားကကျွန်တော်ကဟိုကမန်နေဂျာတက်လို့ပြန်နောက်ဆူပါဘိုင်ဇာတက်လို့ပြန်ဆိုတော့အချက်ကတက်ဆန်ဆူလို့ရတယ်။နောက်တစ်ခုကအမားအလုပ်တွေကနေပြီးတော့မှသူကလေအောင်လုပ်တယ်လို့မှအဲ့ဒီဘယ်နည်းဘယ်နည်းပါဘယ်နည်းပါဆိုလို့မှသူကဒီအဆောက်သူတို့ကအကြောင်းပြတာတော့အမားတို့ရဲ့ employment ကြားတယ်ပေါ့နော်။ဒါပေမဲ့အခက်အခဲတွေကသူတို့တွေမှာကြုံရတယ်ဆိုအမားအလုပ်ဆိုလို့အများကြီးသူခေးရတော့ရအောင်ရှိတယ်အဲ့လိုမျိုးရောဖြစ်သွားတယ်။အခုလို့အလုပ်တွေပေါ်တဲ့အခါမျိုးကအဆောက်အလျာပေးတယ်။အဲ့ဆန်တစ်ခုနဲ့ကြာသူတို့ကြောင့်နောက်ကြတော့သူလူမျိုးတွေတော်တော်များများအခက်အခဲတွေရှိတယ်လို့ပြောတယ်
။မန်တာကတော့လောလောဆယ်မှာဆွေရထံကနေအလုပ်နဲ့အကျိုးကံဆောင်ရတဲ့အခက်အခဲများကြီးတော့မတုံရဘူးလို့ပြောပါတယ်။ဒါပေမဲ့အလုပ်ကရှိဘလောက်ထိဆက်တော့ပြီးချမယ်ဆိုတဲ့ပုံမှန်မျိုးတွေမရရမှုတွေကတော့ရှိနေသေးပါ။ Florentino Orlando မှာဆိုင်တဲ့အသက်38နှစ်အရွယ် Claudia Alejandra ကတော့အစီအောင်ဆိုင်ကြီးမှာအလုပ်လုပ်နေရကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အလုပ်တွေပြိပြလာမှာပြီးခဲ့တဲ့မတ်လကတည်းကဝင်ဝင်မရှိတော့တဲ့အတွက်ပါ။အစိုးရထံမှာအလုပ်လက်မဲ့ခံစားဝင်လျှောက်တယ်လို့အခုတခါတော့ထောက်မရသေးဘူးလို့သူကပြောပါတယ
်။ It was very frustrating like to clearly with calling
ကိုအရင်မဲ့ပြရပါတယ်။နေ့တိုင်း full restyle ခေါ်ပေးမယ်လေ။ဘာမှရေးရရချက်လက်တောင်းပြန်မှုတွေမရသေးပါဘူ
းအခုချိန်မှာလုံလန်းတဲ့ခံစားခွင့်လျှောက်ထားတဲ့ဗီညာလွန်နာကြောင့်တောင်းပြန်မှုတွေကနေရာတိုင်းမှာရှိနေတာပါဒါကြောင့်ခံစားခွင့်လျှောက်ထားပြီးမှထောက်ပံ့ငွေကြေးနေရကြသေးတဲ့သူတွေရှိတယ်လို့တချို့ကတော့လည်းအတောင်းမျိုးမျိုးဆောင်ခံစားခွင့်လျှောက်ဖို့အတွက်အကျုံးမဝင်သူတွေလည်းရှိပါတယ်သူတွေထဲမှာတော့ Wisconsin ပြည်နယ် Milwaukee ရိုးကခံရလဲပါပါတယ်သူကတော့အချံပြေလုပ်ငန်းတတိပုဂ္ဂိုလ်ကလုပ်ကိုင်နေသူတူဖြစ်ပြီးတော့စားသုံးဆိုင်ကူမှအချိန်နဲ့လုပ်ပါတယ်COVID-19 ရောဂါကူးစက်မှုတွေဖြစ်လာတဲ့အချိန်မှာတော့ပြည်လုံးတည်းရှိခဲ့တာပါ
I did not also see
number of hours I worked and the amount of money that I earned.
လည်းမရှောက်ခွင့်ချရပါဘူး။ကျမလုပ်ခဲ့တဲ့အလုပ်ချိန်နိုင်ပမာဏနဲ့ကျမဝင်နေဝင်ငွေပမာဏကလည်းစောပိုင်းသမတ်ကတစ်ခုမှများရောအလုပ်လည်းမဲ့ခံစားခွင့်ရှောက်ခွင့်ရှိသူတွေထဲမှာကျမအကျုံးဝင်ပါဘူး။အခုချိန်မှာတော်ယူကိုစိတ်ပြည့်စီပါရှင်။ဒီစုဆောင်ထားတဲ့ငွေကလည်းတိတ်တော့လက်ကျန်မရှိတော့ဘူး။ဒီစုထားတဲ့ငွေဆိုတာလည်းဒီနေ့အတွက်ဝင်ငွေအခွင့်ဆောင်ရမှုစုထားတဲ့ငွေပါ။
ပလုံငယ်လုတ်ခဲ့သူဟာကိုယ်တိုင်ကလူရှင်ဖြစ်ပြီးလုံငယ်ခုမှာလုံလုံနေတဲ့သူတွေမဟုတ်တာကြောင့်အလုံးလည်းခံစားခွင့်ရှောက်ခွင့်မရကြသလိုတချို့ကကြတော့လေအလုံးတစ်ခုကိုဝင်ပြီးတော့တိတ်မကြသေးခင်မှာပြုတ်သွားတာကြောင့်သတ်မှတ်ထားတဲ့အလုံးသားကြီးဒါမှမဟုတ်ဝင်ငွေပမာဏအတိုင်းတစ်ခုအထိမလုံရသေးတဲ့သူတွေတာစတဲ့သတ်မှတ်ချက်တွေပေါ်မှာမူတည်ပြီးတော့အချို့ခံစားခွင့်မရကြတဲ့သူအများကြီးရှိပါတယ်။အခုလိုအချိန်မှာအချိန်စားသောက်ကုန်လုပ်ငန်းတွေမှာလုတ်ခံနေတဲ့သူတွေကတော့လုပ်ငန်းဆက်လက်လက်ခွင့်ရကြတယ်ဆိုပေမဲ့ဒီလိုအချိန်မှာရောင်းချပြီးဝင်ငွေချဆင်းသွားတဲ့ကြံကိုလည်းခံစားရပြန်ပါတယ်။စားသောက်ကုန်စုံတိုင်းကြီးထဲမှာဆူရှီနဲ့အစ်စားအစားစာတွေရောင်းတဲ့မက်စတာကသူ့ကြုံရတဲ့အခြေအနေကိုအခုလိုပြောပြပါတယ်
။ဒီလိုပါကျလာတဲ့အခါမှာကိုယ်အင်းနဲ့ကဘလောက်ကတော့တောင်းနေရသေးတယ်လေ။ဒီလိုမျိုးဆိုတော့ကဲမလုပ်ရမလဲ။လူတွေကတခြားပစ္စည်းတွေကိုစဝယ်ကြ။ဒီလိုမျိုးဖဲဖို့ကိုဝယ်တဲ့လူကအဲ့ဒီအချိန်မှာကြသွားတယ်။ကိုယ့်ရဲ့ရောင်းဝါကြသွားတဲ့တောင်းခံစားရတာပေါ့။ဒီ session ရဲ့ location တခုကတာမန်ရောင်းဝါချက်ကို၆ဘလောက်ကိုကြသွားတယ်ဒီအချိန်မှာ။
ကိုရကကူရကကိုပိုင်စီပိုင်လုပ်နေဖြစ်နေရဆိုတဲ့အခါကျတော့လူမချို့လည်းရှိနေဆိုတော့ဒီလိုအချိန်မျိုးမှာဒီကိုရဲ့အလုပ်သမားတွေရောဘယ်လိုမျိုးဆက်ဆံနိုင်အောင်လုပ်ရလဲရှိပါလဲ
ကိုရဲ့ဒီ employee ဆက်မှာရှိနေတဲ့ employee တွေကစကားပြောရတာပေါ့တချို့ကဟုတ်ပြီဒီအလုပ်ကိုလာရအောင် comfort ဖြစ်ရလားလာရလားချင်းရလားဆိုတော့ပထမဆုံးဒီမိရပေါ့နော်ကိုအလုပ်ကိုကိုလာချင်တာလीဒါပေမဲ့ employee အနေနဲ့ကတော့လာချင်လဲလာချင်မဲ့ဒါမှမဟုတ်သူစိတ် comfortable မဖြစ်တာလည်းရှိချင်ရှိမယ်အလုပ်ဆိုတော့အဲ့လိုမျိုးလေးနဲ့ဝန်ထမ်းတွေနဲ့ကြည့်ပြီးတော့အလုပ်လုပ်ရတယ်နောက်တစ်ခုအဲ့လိုမျိုးရောင်းအားကျသွားတဲ့အခါကျတော့ဒီဝန်ထမ်းကိုအမှုအင်အားလည်းတာသွားတယ်လေ။အဲ့လိုမျိုးဆိုတော့ရှိတဲ့ဝန်ထမ်းတွေထဲမှာအခါတိုင်းဆိုလို့ရှိရင်ဒီဘက်မှာ6ရက်လောက်လောက်တည်းသူကိုတစ်ယောက်ကို3ရက်နောက်တစ်ယောက်3ရက်အဲ့လိုပုံစံမျိုးနဲ့ပြပြီးတော့လုပ်နေရပေါ့နော်။ချင်းချင်းနှိမ့်နိုင်ပြီးတော့အလုပ်ကြရတာပေါ့နော်
။သူရကအခုချိန်မှာဒီအထက်စီးပွားရေးလုပ်ငန်းတွေအတွက်ချင်းငွေပြမျိုးအကူအညီတွေပေးရဆိုတာသိရပါတယ်။အဲ့ဒါရောထောက်ဖြစ်ပါလား
။လောလောဆယ်မှာသူရအနေနဲ့small business administration တွေကလည်း disaster relief loan ပုံစံမျိုးတွေကိုထုတ်ပြီးတော့ application တွေတင်ဖို့အဲ့ဒါကိုတော်လည်းတိုက်တွန်းနေကိုယ်နေလည်းတင်ကြရှိရတယ်တင်ထားပါလေဒါပေမဲ့ဟို program တစ်ခုလုံးမှာသူကလည်းရှောက်တဲ့လူမျိုးကြည့်ပြီး queue ဆက်သွားနေတာဆိုကိုယ့်စီကိုချက်ချင်းတော့ရောက်မလို့ပေါ့နော်ဒါခုဆိုနာလားကြော်လာပြီပေါ့နာလားကြော်လာတဲ့အတွင်းမှာအလုံးကိုရတည်နိုင်တော့ဘာကိုကိုယ်အနေနဲ့ပဲတင်ဆင်ထားရတာပါ
အခုချိန်မှာဒီပတ်ဝန်းကျင်မှာယောဂကုသမှုတွေကရှိနေတဲ့အခါကျတော့ကိုကကျတော့အပြင်ထပ်ပြီးတော့အလုပ်လုပ်နေရတဲ့သူတွေဖြစ်တဲ့အတွက်ဘယ်လိုသတိထားလိုက်ရရှိပါလဲ
ကိုကကိုအနေနဲ့ကတော့ကိုကျန်းမာရေးတော့ပဲရမှာပို့ရေးမကြည့်ပါဘယ်မဲ့လဲလှုပ်ဆိုလှုပ်နေရတဲ့အတွက်အဓိကတော့ကိုပြင်ဆင်ရတာပေါ့ဟောတချိန်လုံးမှဆက်ထားတော့ပင်မန်းကတော့တမန်လှုပ်လှုပ်နေတာကိုပို့ပင်မန်းနဲ့ဘာလို့ဆိုဟိုမတူဘူးလေဒီ stress ကလည်းစိတ်ထဲမှာရှိနေတယ်ကိုလည်းကာကွယ်နေရတယ်အလုပ်လည်းလုပ်နေရတယ်ဆိုတော့တာမန်အချိန်နဲ့တော့လုံးဝမတူတော့အမှန်ပဲတကယ်ကိုပုံပင်မှမှတ
ယ်ကျမေဒီနာရှင်တွေနဲ့စီးပွားရေးပညာရှင်တွေပြောတဲ့အရာဆိုရင်တော့အခုချိန်ကြီးကဒီဘလတိဆက်ပြီးတော့ကြာအောင်လဲယောဂဖြစ်တာတွေရက်ပြီးတော့လူတွေအရင်လိုမျိုးစိတ်အေးလက်အေးနဲ့ပြန်ပြီးတော့အလုပ်လုပ်နိုင်တဲ့အခြေအနေတစ်ခုကိုတော့ပြန်ရမလဲဆိုတာကိုမသိရတဲ့အခါမျိုးမှာကြတော့ကိုကဒီကိုပဲစီးပွားရေးဒီလိုနေတဲ့သူတယောက်အနေနဲ့ရောဘယ်လိုဆိုရင်မျိုးရှိပါလဲ
ဟုတ်ကဲ့ဆိုရင်တော့ဆိုရင်ပါတယ်ဖြစ်လို့ဆိုတော့တော့ပြန်ပြီးတော့နည်းနည်းလေးပြန်ပြီးတော့ပြန်နေတဲ့ဒီဖြစ်လာတဲ့လို့ဆိုလို့ရသည်ကံအောင်လားအရင်လိုဟိုဒီအချိန်ဆိုတကယ်ကိုအရင်ရောင်းတော့ရမယ့်အချိန်မျိုးကြီးအရင်လိုတော့မဖြစ်ဘူးလေဖြစ်ဘူးဆိုတဲ့အခါကျတော့ဒါဟာဘယ်တော့ပြန်ကောင်းမယ်ဆိုတာဒီမှာဒီနိုင်မှာမဟုတ်ဘူးနောက်ပြီးတော့ကြေဟုတ်ပြီဒီ aftermath ကဘာဖြစ်လာမယ်ဆိုတော့ကိုကစတင်တင်ဆင်ရတဲ့ဘောဖြစ်နေကိုအနေနဲ့ကတော့ကဲလမ်းဆက်လိုက်လေပတ်နေသေးတဲ့အတွက်ကိုကိုကိုလည်းကံကောင်းတယ်လို့တတ်ပါတယ်။ဒါဖြစ်လို့လည်းဆိုတော့တခြားတချို့သူတွေလုံးဝဆိုင်ပိတ်ထားရတဲ့သူတွေအဲ့လိုမျိုးအများကြီးရှိတယ်လေ။အများကြီးရှိရဲဆိုတော့ကဲဟောကိုကတော့လဲပတ်နေသေးတယ်။ဒါပေမဲ့လဲပတ်နေတဲ့ဆိုပေမဲ့ကို့အနေနဲ့နေတိုင်းရင်ဆိုင်နေရတဲ့အခက်ခဲတွေကအများကြီးပဲလေ။ကဲရောင်းအားတောင်းရဝင်နေသွားရင်ကို့မှာတာဝန်ယူထားတဲ့ advice ရှိတယ်။အဲ့လိုမျိုးဆိုတော့ဖက်ကနေအလုံးအစင်ပြီးအောင်တကယ်ကိုအခက်ခဲတွေကိုရင်ဆိုင်ပြီးတော့လုပ်နေရတာပေါ့။ကောင်းတော့ညောင်းလင်းထားပြီးတော့အစိုးဆုံးကိုလည်းပြင်ဆင်ထားရင်တော့ကုတ်တော့လည်းဆင်ပြေမယ်လို့တော့ညောင်းလင်းပါတယ်
။ဆူရှီလုပ်ငန်းရဲ့ကိုပိုင်စီးပွားရေးလုပ်နေသူပြည်နယ်ပြည်နယ်ကမဆုထက်ပြောပြခဲ့တာပါ။မဆုထက်တို့အသေးစားကိုပိုင်စီးပွားရေးလုပ်ငန်းတွေငွေထိခဲ့ရတယ်လို့ပဲအခုလိုအချိန်မှာစီးပွားရေးလုပ်ငန်းကြီးငယ်မြွေထိခိုက်နေတာကြောင့်မလို့အလုပ်လက်မဲ့ဦးကြီးကလည်းတခြားထိုးလာနေတာပါ။လောလောဆယ်မှာအမေရိကန်ပြည်အောင်စုကအလုပ်မှာ6ယောက်မှ1ယောက်လုံးနဲ့အလုပ်လက်နဲ့ဖြစ်နေတာပါ။ဒီချင်းလေးက1930ပြည့်လွန်ကာလတွေတုန်းကကမ္ဘာစီးပွားပြက်ကက်ကြုံရတဲ့အချိန်တုန်းကတည်းကပိုးပြီးတော့စိုးနိုင်တယ်လို့စီးပွားရေးပညာရှင်တွေကလည်းသတိပေးပြောဆိုနေကြတယ်။ ဒီလိုအချိန်မျိုးမှာအစိုးရကစီးပွားရေးကြားခံပေးနိုင်တဲ့လုပ်ငန်းစဉ်တွေချမှတ်လှုပ်ဆောင်နေတာရှိတယ်လို့အလုံးနဲ့ခံစားပေးတာအပြင်ဝင်ငွေပေါ်မှာမထီပြီးတော့မိသားစုတွေကိုဝေးအားထောက်ပံ့ကူညီပေးတာတွေလည်းရှိပါတယ်ဒါပေမဲ့လည်းအခုလိုအချိန်မှာစီးပွားရေးလုပ်ငန်းကြီးငယ်တွေအနည်းနဲ့အများဝင်ငွေထိခိုက်နှံ့မှုတွေနဲ့ချုံ့ပြရလို့ဒီလိုကြုံပြရတဲ့အချိန်မှာအမျိုးသမီးတွေလည်းအများကြီးပါဝင်နေတယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီလိုပဲရမျိုးသမီးကဏ္ဍကိုဒီနောက်ရဲ့ရန်နာဝင်ပါရှင်
ဂရုပတုဒါဆိုရင်အမေရိကန်ခွင်စီစဉ်မှာဒုက္ခတဲ့မင်းကလင်းငယ်တွေနဲ့ဖြစ်ထားတဲ့ပီစင်တူသချင်းသမန်တီဆိုတဲ့အဖွဲ့နောက်ချယ်ရီစီမှုတ်တဲ့ပြိုင်ပွဲပိုတိုကြီးဂျော့ချ်ဝါရှင်တန်ကြောင်းစားရတွေကိုကျွန်တော်အအောင်ကတင်ပြပေးထားပါတယ်ဒါဟာလူရဲ့နှလုံးသားကိုနူးညံ့သိမ်မွေ့စေလို့လူချင်းကြင်းနေမြတ်တူးစေပါတယ်။ဖီစင်တူးဆိုတဲ့တံပြိုင်တချင်းဆိုတဲ့အဖွဲ့ဝင်အများစုဟာကမ္ဘာတော်ဒုက္ခတွေစခန်းတွေမှာနေထိုင်ပူးကြပြီးလူသားတွေအချင်းချင်းပိုရင်းနှီးမှုရစေအောင်ပါဂီတကိုသုံးချပြီးတော့ဆောင်ရွက်နေကြသူတွေပါ။တံပြိုင်တီဆွကြပြီးတော့မျောရင်းချက်ဆိုတဲ့သတင်းစကားကိုလည်းလူသားတွေမမေ့ရအောင်သတိပေးနေကြတာပါ။ပရိဖြစ်ပွားရသည်သာခင်ရင်ငြိမ်မသက်မှုကြောင့်ဒုက္ခသည်စခန်းမှာနေခဲ့ရတဲ့မင်းကလင်းငယ်ရီဟာဖီစင်တူတချင်းတံပြိုင်ဆိုတဲ့အဖွဲ့မှာလာရောက်ဆွေးမိကြတာပါ
I'm from Uganda. I am from Iraq. And I am from Sudan. I live in a refugee camp in Ethiopia.
သူတို့ရဲ့တချင်းတွေကတော့ညှိုလင့်ချက်ညဉ့်ဉျေးရေးအပြန်အလှန်နားလည်မှုနဲ့ပတ်သက်တဲ့အကြောင်းတွေပါ Pisin 2အဖွဲ့တည်ထောင်သူ Khon Phulam က
Pisintu is a Indian word.
Pisintu is Indian go. Sisura chinu ha kawwe chi ma lut de su de a deibe ba.
Di phwe ha Washington DC man shi ye National Cathedral phaya chang ji ma dukha de yee ne patet pi chi ba de pwe twin. Tu lo ga tchin la su ja da. Jawar dawan ga dukha de yee po pi lo ti la da bo su de yee chen ne aku lo pa win na ba. Yom myin tan ya ti lo su shin a phi a chyo yee che ya ma le lin a yee che khan bu de confirm ma. Di phwe go လူငယ်ရဲ့ဆလင်းလေးကစခွေစည်းတာပ
ါ The Pisintu chorus was created to give
ရှင်ပြောင်းချီချနေတိုင်းတဲ့ခါမှာကိုဘာလဲဆိုတာပျောက်ဆုံးနေတာကြောင့်ပြောင်းချီချသူတွေဒုက္ခတွေခရီးတွေ Pisintu အဖွဲ့ကိုတီထောင်ခဲ့တာဒီကရင်ချင်းမှုဘာသာစကားစာရီနဲ့အတွန်းတဝင်ဖြစ်စီတာကြောင့်လဲဘာသာစကားနဲ့ပတ်သက်လို့ခက်ခဲရှိသူတွေအတွက်ဒီအဖွဲ့မှာပါဝင်ရတာဟာအလွန်အကျိုးရှိစေပါတယ
်နိုင်ငံပေါင်း21နိုင်ငံကအသက်ဆင့်ကနေ24နှစ်ရှိသူတွေနဲ့ဖွဲ့စည်းထားတဲ့ဒီချင်းတဲ့ပင်တီဆိုတဲ့အဖွဲ့ဟာအမေရိကရဲ့အရှေ့မြောက်အရက်မှာရှိတဲ့မိန်ပြည်နယ်ပေါ့လန်မှာအခြေစိုက်ပါတယ
်။ Maine is a very welcoming
လူငယ်နေပေါ်တော်တွေကပေါ့လန်လူတွေဟာချပြောင်းချီချလာသူတွေကိုကျူးလာတာပါ။အခုဆိုရင်လည်းအမေရိကနောက်တောင်ဘက်ဂွန်ဂွန်နဲ့အင်ဂူလာကချပြောင်းချီချလာသူ300လောက်ကိုလက်ခံထားပါတယ
်။ဖူလန်မှာအဖွဲ့ရဲ့တချင်းတွေရေးသားပေးတယ်လို့အဖွဲ့ဝင်တွေကလည်းသူတို့ကြိုက်နေတဲ့အရာတွေကိုရွေးချယ်ကြပါတယ
်။ Songs really have to do with peace.
မြန်မာပြည်မြစ်တာပြားနဲ့ပြည်ပခါတွေရွာလာစေတဲ့အကြောင်းအရာတို့ကိုပဲရေးပါတယ်။ဒီကလေးတွေကကျမ်းပတ်မှုတွေစပွဲတွေဖြစ်ပွားရာခြေသားကလာကြတာဆိုတော့အဲ့ဒါတွေကသူတို့ဘဝပေါ်တရားမှုရှိကြချင်ပ
ါဒါလို့တချင်းတွေဆိုကြတာကြောင့်ခွန်အားတွေဖြစ်စေတယ်လို့အဖွဲ့ဝင်တွေကပြောပါတယ်အီရက်ကလာတဲ့အဖွဲ့ဝင်ပတိမာလမ်လုံးက
When I sing on stage, I feel empowered.
ဆင်မတ်ဖြစ်ဆိုရဲခွန်အားတက်ကြွလာပါတယ်တခြားပြည်တွေချင်းနားထောင်ခံမယ်ကျမလိုပဲသူတို့ခွန်အားဖြစ်စေပြီးအပြောင်းအလဲအတွက်ဆောင်ရွက်ကြပါလိမ့်မယ်
ဖီစင်တူတချင်းတံမြန်တို့အဖွဲ့ဝင်တွေဟာငြိမ်းချမ်းရေးအတွက်မိသားစုဝင်တွေအဖြစ်နဲ့စည်းလုံးကြတယ်လဲပြောကြပါရခင်ဗျာအမေရိကန်ပြည်သားမှာနွေရာသီကာလပွဲတော်တွေပြိုင်ပွဲတွေကျင်းပကြတာမှာထူးထူးဆန်းဆန်းတွေလည်းရှင်ပြန်ကြလေရှိပါတယ်ခြေချောင်းချင်းချိတ်ဆက်ပြီးတော့လှဲတာဘာကာကိုအမြင်စားတာမြုပ်သီးအဆက်စားတာစားတာတွေလည်းပြန်ကြပါတယ်ပို့ထတာကတော့ Cherry အစ်စ်မှုတ်တံပွဲပါ Cherry စိတ်ကိုပါဇက်နဲ့ဝဝတီရအောင်မှုတ်ထုတ်တံပွဲကို Auckland မှာကျင်းပလာတာရာစုနှစ်ဝက်လောက်ရှိပါပြီအခုခါမှာတော့ကဘာတဝမ်းကလူတွေလည်းဒီပြိုင်ပွဲမှာပါဝင်ဆင်နွှဲကြပြီးသူတို့ရဲ့အရေးချင်းကိုပြသကြပါတယ်ဒီနေ့19ခုနှစ်ပြိုင်ပွဲမှာချန်ပီယံဆုရသွားသူ Kevin Butt ဆိုရင်ဒီပြိုင်ပွဲမှာနှစ်တိုင်းပါဝင်ကြတာဖြစ်ပြီး 16.5 မီတာအကွာဝေးထိရအောင် Cherry စိတ်ကိုမှုတ်ထုတ်နိုင်ခဲ့သူပ
ါ I actually started when I was 10 years old
အသက်7နှစ်အရွယ်ကဒီပြိုင်ပွဲမှာဝင်ပြန်လာတာအပြင်လည်းဒီလို Cherry စိတ်မှုတ်ပြိုင်ပွဲမှာပါဝင်ခဲ့ပြီးသူကစိုက်ပျိုးပါတယ်
Guinness မှတ်တမ်းဝင် Cherry စိတ်မှုတ်ပြိုင်ပွဲဝင်နိုင်မှုဆိုရင်အလေးအကျင့်လည်းလိုပါတယ်အသက်ကိုပြင်းပြင်းရှူနှကန်းကိုဆေးပြီးအစိတ်ကိုမှုတ်ထုတ်မှသာခက်ဝဲဝဲကိုရောက်နိုင်တာပါဒိုင်လူကြီး Leona Foster က
The Cherry Pits Fit is open to anybody. It's free. In the morning, start about 10 o'clock.
ဒီမှာလူတိုင်းပါဝင်နိုင်ပါတယ်။မနေ့7နိုင်လောက်ပြိုင်ပွဲစတင်ပြီးနေ့လယ်လောက်အရောက်မှာတော့အသက်အရွယ်တန်းအလိုက်ပြိုင်ပွဲမှာအဝေးဆုံးရောက်အောင်နိုင်သူ10ဦးကိုစာရင်ရွေးပါတယ်
။ Cherry ရဲ့စတင်ခူးတဲ့ဇွန်လလောက်မှာဒီပြိုင်ပွဲကျင်းပတော့ပါ။ပြိုင်ပွဲဝင်အသက်အရွယ်တွေလည်းမျိုးစံကြောင်းဒီကန်လည်းအထိုက်အလျောက်ရှော့ပေါ့ပေးထားပါတယ်။ဒါရင်လည်းမစားထွေးထုတ်ပြီးတော့ပြန်ရမှာပါ။ပြိုင်ပွဲသူတူဦးက
I personally think it's kind of fun. My mother doesn't think that.
ဒီပြိုင်ပွဲကပြောစရာကောင်းပါတယ်။မိန်းကလေးတွေနဲ့မသင့်တော်ဆိုပြီးအမေကတော့ဒီလိုပြိုင်ပွဲမျိုးမပါစေချင်ပါဘူး။ဒါပေမဲ့လည်းအဖေကဘယ်လိုမှောက်ထုတ်ရတယ်လဲဆိုတာသင်ပြီးတော့အယံပြောပါတယ်။
မဲချင်းပါလာတာဒီနေ့ဆိုရင်46နှစ်ရှိပြီဖြစ်ပြီးဒါဟာမြတ်စွာရဲ့အချင်းလာဖြစ်လာခဲ့တယ်လို့ပြိုင်ပွဲစတင်ကျင်းပသူရဲ့မျိုးဆက်တူကပြောပါတယ်ပြိုင်ပွဲစီဇန်သူ Lynn Sage က
Back in 1974, Dad was looking for something to do with cherries.
1980ခုနှစ်မှာအဖေက cherry စေးတွေထွေးထုတ်တာနဲ့ဆက်စပ်ပြီးတော့ပြိုင်ပွဲလုပ်ဖို့စဉ်းစားမိခဲ့တာပါ cherry သီးစားပြီးအစ်စ်တွေကိုထွေးထုတ်ကြအောင်ဒီအစ်စ်ထွေးထုတ်တာကိုပြိုင်မယ်ဆိုရင်ပိုးပြီးတော့တဘာဝကျပါတယ်ဖရက်သီးစေးဇီးသီးစေးတွေလည်းမှုတ်ထုတ်လို့ရပါမယ် cherry ပဲရွေးဖြစ်ခဲ့တာပါ
cherry စေးကိုခဝိုးဝေးရအောင်မှုတ်ထုတ်ပြီးအနံ့ရရင်စုရရတာကြောင့်ပြိုင်ပွဲကျင်းပတိုင်းလဲလူစီကားလာတယ်လို့ Sage ကပြောပါတယ်ခင်ဗျာဒီတစ်ခါပြင်ပြလိုတာကတော့ American ပြည်တော်စုသမရဖြစ်ခဲ့တဲ့ George Washington ဟာပျောက်ကြားစစ်စင်ရေးဗျူဟာအကြောင်းလေ့လာသင်ယူခဲ့တဲ့အကြောင်းပါအချိန်မှာအမေရိကန်ဒေါ်လာရေးတက်ရဲ့အကြီးအကဲဖြစ်တောင်းဝန်အနှံ့ကျင်းခံရတဲ့ George Washington ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့ကအဲ့ဒီပျောက်ကြားစစ်တပ်ကိုရောက်ခဲ့ပါတယ်
British colony တစ်ခုဖြစ်တဲ့ Virginia လက်နက်ကိုင်တပ်ဖွဲ့က British ပိုချုပ်ကြီး Edward Braddock ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ် George Washington ဟာသူ့ဘုံမူကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။ Alexandria အောင်နှံရေပေါ်က British တပ်သား1500လောက်ကိုဦးဆောင်ရတဲ့ပိုချုပ်ကြီး Braddock ဟာ Ohio မြစ်ဝမ်းကိုသိမ်းပိုက်ထားတဲ့ပြည်သူ့တပ်ဖွဲ့တွေစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ်။
ကွင်းကြီးအနီးဝစ်ဆင်ထားတဲ့ British စစ်သားတွေက Allegheny တောင်တန်းတွေကိုကျော်ဖြတ်ခဲ့ကြစမှာ Indian တွေရဲ့ပျောက်ကြားဗျူဟာကိုအသုံးပြုပြီးတိုက်ခိုက်တဲ့ပြင်သစ်တပ်ဖွဲ့တွေကိုယင်ဆိုင်ခဲ့ရပါတယ် British တွေလောက်အင်အားမများပေမဲ့ပြင်သစ်တွေဟာတနေရာကနေတနေရာကိုအလင်းမြန်ရွှေ့ပြောင်းပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့တာပါအဲ့ဒီပြည်ကြုံတွေကိုရရှိခဲ့တဲ့နောက်20အကြာ1955ခုနှစ်မှာ Continental လွှတ်တော်ကနေ George Washington ကို British Colony နေမီတွေကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့Continental တဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးယာရုကိုပြက်ခဲ့ပါတယ်
။ဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာ American ပြည်ထောင်စုသမရအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လည်းအတိမပြုခံရသူဖြစ်ပါတယ
်။အခုဆက်ပြီးသိပ္ပံနဲ့နည်းပညာကားကိုနားဆင်နိုင်ပါပြီ။ကျွန်မအခင်မျိုးသက်ပါ။ဒီတစ်ပတ်တော့ COVID-19 ရောဂါလို့လူတွေကိုကူးစက်တဲ့ Coronavirus ပိုးတွေအကြောင်းကြားကြရမှာပါ။မြန်မာတော်ရင်တရိစံတွေကလည်းလူကုန်အနေနဲ့ဗိုင်းရပ်စ်ပိုးတွေအကြောင်းလေ့လာနေတဲ့ဒေါက်တာအောင်သန်းတို့ကိုဝင်ရောက်ပြီးသင်ပြတင်ပါ့
။ကိုရိုနာဗိုင်းရပ်စ်ကတော့အပိဆက်မှုအကြီးပေါ့နော်အမျိုးသားတစ်ခုပါ။အဲကိုရိုနာဗိုင်းရပ်စ်အထက်မှာလည်းသူက group တွေအများကြီးရှိသေးရပေါ့နော် alpha beta ကမှဆိုပြီးမျိုးစုံရှိပါသေးရဲ့အထက်မှာမှဒီကိုရိုနာဗိုင်းရပ်စ်ကကြာပြီးတော့ကိုရိုနာဗိုင်းရပ်စ်အမျိုးသားဖြစ်ပါတယ်။
လက်တင်ဘာသာနဲ့တရဖူထမမဟုတ်ပန်းခွေကိုကိုရိုနာလို့ခေါ်ပါတယ်။လူတွေမှာတွေ့ရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအကြောင်းပထမဆုံးလေ့လာသူတွေဖြစ်တဲ့ Scottish ပိုးမွှားဗေဒပညာရှင် John Elmendon နဲ့ British ဆရာဝန် David Tyrrell တို့ကဒီနာမည်ကိုပေးခဲ့ကြတာပါ
။ Coronavirus ရဲ့ structure ကသူကြရဲ့သူကလုံးလေးထဲမှာအပေါ်မှာဒွင်းသီးလိုစူးကျွန်လေးအများကြီးရှိတယ်။စူးကျွန် protein လေးရှိတယ်။စူးကျွန် protein လေးကလူခန္ဓာကိုယ်ထဲဝင်တဲ့အခါကျရင်လူခန္ဓာကိုယ်မှာရှိတဲ့ receptorဒီကျွန်တော်တို့ cell ဒီပေါ်မှာရှိတဲ့ receptor နဲ့သွားချိတ်ဖို့ဟိုလိုအပ်တယ်ပေါ့နော်အဲ့လိုချိတ်ပြီးမှလူရဲ့ခန္ဓာကိုယ် cell ထဲဝင်လို့ရတယ်။ဟိုအဲ့လို crown ပုံစံဖြစ်နေလို့အဲ coronavirus ရဲ့အတိအပြာ crown virus ပေါ့နော်အဲစုချွန်နေကြ crown virus လို့ခေါ်ရပါ
virus ရတော့အများကြီးပေါ့နော်ဒီထဲမှာမှအဲ့ဒီကလူသိများတဲ့ coronavirus အကြောင်းနည်းနည်းပြောပြပေးပါဘယ်နှခုလောက်ရှိလဲ
coronavirus ကတော့အရင်တည်းကပြန့်နေတဲ့ virus ပါလူတွေလည်းမဟုတ်ဘူးတွေ့ဆိုင်မှာပြန့်နေဒီ coronavirus ဆိုရင်အဓိက world to အကြောင်းတို့မှာဖြစ်နေတာကြာပြီနှွားတွေမှာလည်းမျိုးစုံဖြစ်တယ်ပေါ့နော်အထက်မှာမှလူတွေကိုဖြစ်တာကြာတော့ Peter coronavirus တွေပါအရင်တုန်းကကြာတော့ SARS ရယ် MERS ဖြစ်ပေါ်ရယ်ပေါ့နော် SARS ကကြာတော့2003-04လုံးကဖြစ်တာပေါ့နော်သူကအောင်တို့ကနေတစ်ဆင့်လူတွေကိုကူးတယ်လို့ပြောရယ် MERS ကကြာတော့2012မှာဖြစ်တာပါသူကလင်းတို့ကနေကလောကနေလူတွေကိုကူးတာပါအခု2019 COVID-19 ကကြာတော့လင်းတို့မှာကိုရိုနာဗိုင်းရပ်စ်တွေ့ရတယ်ဒါပေမဲ့လင်းတို့ကနေတစ်ဆင့်ဂျာကန်တက်တဝါ reservoir တက်တဝါရှိဦးမယ်အဲ့တက်တဝါကတော့ဘာဖြစ်မလဲမသိသေးပါဘူးအဲ့ဒါလေးလာစက်တနေတော့မှာပဲခင်ဗျဆိုတော့ဟို coronavirus အနေနဲ့ကသူနေက alpha beta gamma delta ဆိုပြီးမျိုးစုံရှိရယ်အခု coronavirus ကကြာတော့အဓိကလင်းတို့ကနေတစ်ဆင့် ကူလာနိုင်တဲ့ဟာပေါ့နော်နင်းတို့ကနေတဆင့်ကူကအယ်ဖာနဲ့ဘီတာမှာကူရယ်အကူပြာဟာမှာကြတော့နင်းတို့ကနေတဆင့်ဂျားကန်နဲ့ရှိမယ်အဲလူရယ်မဟုတ်ပါဘူးတခြားဂျားကန်တတ္တဝါရယ်ရှိရယ်ဟိုတချို့ကကျတော့တင်းခွေချက်ကဂျားကန်နဲ့ဖြစ်နိုင်တယ်လို့ပြောရယ်အဓိကအဲ့ဒါပြောရရည်ချက်ကတင်းခွေချက်မှာတွေ့ရကိုရိုနာဗိုင်းရပること ကအကူတွေ့ရဲ့ကဲ covid 19နဲ့ဆိုရင်သူကဂျီနုံး level မှာဆိုရင်96ရာခိုင်နှုန်းထိဆင်းတယ်ဒါပေမဲ့အဲ့ဟာ pangolin virus လာဆိုတော့လေအဲ့မပြောနိုင်သေးဘူးကျွန်တော်မွေးမှာတွေ့ရဲ့ဒီ corona virus ကလည်းအခုလူရဲ့ covid 19နဲ့လည်းဆင်းတယ်ဒါပေမဲ့ဆင်တာပဲရှိတယ်မွေးရနဲ့တဆင်ဂျားခန့်နဲ့လာပြီးကုလို့ပြောလို့မရတော့
ဒီ corona virus ပေါ့နော်ဆိုတော့ဒင်းနုံးမှာတွေ့တယ်လို့ပြောတာဒင်းနုံးမှာမြန်မာနိုင်ငံမှာလည်းမျိုးစစ်6ခုတွေ့တယ်လို့ပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါဦ
းဟုတ် project အကြောင်းပြောရရင်သူက predict project ပေါ့နော် predict ဆိုရယ်ဒီပေကကျောကအသက်တွေကိုကြိုတင်ခန်းတာအဓိက American အစိုးရကfunding လုပ်ပြီး project ပါ2005ကနေစရယ်5နှစ်တာကာလလုပ်တယ်ခင်ဗျရှာဖွေရတော့ဖအန်ကကိုရယ်ရန်ကုန်ကလော်ကားမှာပါအခုအဓိကတွေ့ရတော့ဖအန်ကကိုဒီမှာ virus အသစ်တွေတွေ့ပါခင်ဗျဒီ virus အသစ်တွေက6မျိုးအကြတော့မြန်မာပြည်နေနဲ့ရောကမ္ဘာနေနဲ့ရော first time တွေ့ရကမ္ဘာမှာ first time တွေ့ရ corona virus 4မျိုးပါနောက်ထပ်2မျိုးကတော့တခြားနိုင်ငံတွေမှာတွေ့ထားပူတာပါစုစုပေါင်း6ခုပါခင်ဗျ
တဲ့တဲ့6ခုတွေကလူတွေအတွက်ကိုအန်တီရရှိနေတဲ့ virus မျိုးများပါပါလိုက်တယ်မှာ
ကျွန်တော်တို့6ခုလုံးကိုစမ်းကြည့်ရဲကျွန်တော် level လဲဆက်တယ်ကျွန်တော်တို့တခြားစမ်းသပ်မှုတွေပြီးရဲ့အချိန်မှာဒီ6ခုလုံးကတော့လူတွေကိုလောလောဆယ်အချိန်မှာတော့ကူးစက်နိုင်တဲ့ရောဂါပေးနိုင်တဲ့အချိန်တွေတော့မရှိသေးပါဘူး project လုပ်တဲ့အချိန်မှာ to and trace sample ကိုပဲ sample ဆက်တာမဟုတ်ပါဘူးခင်ဗျလူတွေကိုဆက်တယ်ဖမ်းမှာဆိုရင်ဒီလင်းနို့ဘူးဆိုတာရှိတယ်အဲ့မှာတန်းချီအောင်တဲ့ဒီလင်းနို့ရေရှိတယ်အဲ့လင်းနို့ကူတဲ့ကိုဝင်ပြီးတော့ချီချုံတဲ့အလုပ်သမိုင်းလည်းရှိတယ်ပုံပေါ်နဲ့ဆက်လို့သူ့မိသားစုကိုလည်းဆက်တယ်ဒီ corona virus ရောဂါလက္ခဏာမတွေ့ဘူးသူပြီးခဲ့နှစ်ကဖျားဘူးလားဆိုတာဖျားဘူးပဲဒါပေမဲ့မျိုးတော်ကိုရောဂါနဲ့ဖျားဘူးပါပဲတွေ့ရှိပါခင်ဗျ
နော်မြန်မာနိုင်ငံမှာလည်းဒီ Torrent Tradition နေနဲ့အထိတွေ့နေတဲ့လူတွေအများကြီးပေါ့နော်ဆိုတော့တကယ်လေးနည်းနည်းပြုတ်ပြပေးပါတော့ဆိုရင်ဇာကောင်းတယ်လေပေါ့နော
်အခုကျွန်တော် virus တွေဖြစ်လာတဲ့တောက်လျှောက်ကဥရဆိုတာနဲ့ယောဂအတီးထားဖြစ်မှာတော့မဟုတ်ဘူးနေရာရဲ့အချိန်ရဲ့ဂျားခံနေအကုန်လုံး right time right place right person အလုံးစုံညီဝါမပဲ virus ကပုံစံပြောင်းပြီး mutate ဖြစ်ပြီးတော့အခုလိုကန့်ယောဂဖြစ်လာနိုင်တာပါဆိုတော့စားတော့တောက်တောင်းနေလဲနေတယ်ကိုခင်ဗျာ ecosystem ဒီခရီးစနစ်တွေကိုလည်းထိန်းသိမ်းဖို့လိုတယ်ပုံမှန်ဒေါကဒေါထဲမှာနေပြီးတော့လူတွေကလူတွေဘက်ထဲမှာနေမဟုတ်ရင်ဒေါကကနေလူတွေဘက်ကိုယောဂရေးကူတန်းလာနိုင်တာပါခင်ဗျာ
ဆရာအများကြီးတတိထားမှာပေါ့နော
်ထားမယ်ဟုတ်
ဆောစဒီလူတွေကူးဖို့လို့တဆင့်ဆင့်ပြောင်းလာတယ်ဆိုတာနည်းနည်းလေးရှင်းပြပေးပါဒီကိုရိုနာဗိုင်းရပ်စ်ကဘယ်လိုမျိုးကူးလာနေလဲဆိုတာ
အခုလောလောဆယ်ရှိမှဖြစ်တဲ့ SARS မှာဆိုတာကျွန်တော်တို့နေမှာဒီလိုတဲ့ virus မျိုးစုံရှိပြီး corona virus အပြင်ခြား virus တွေလည်းရှိ ਉ မယ်ဒါပေမဲ့သူအနေနဲ့သူ့ကိုယ်သူရောဂါမဖြစ်ဘူးဒါပေမဲ့ဒေါကောင်ရောင်းတဲ့နေရာကြီးမှာမင်းတို့ရဲ့အပြင်တခြားဒေါကောင်တွေရှိမယ်အရင် SARS ကိစ္စမှာဆိုရင်သူကမင်းတို့ရဲ့ကြောင်ကတိုးရယ်ကိုထားတယ်မှာလင်းတို့ရကဘလို့ဖြစ်လဲဆိုပုံမှန်အချိန်မှာယောဂရေကိုမပြန့်ပွားနိုင်တယ်ဆိုပေမဲ့သူကလောင်ရင်ထဲမှာလောင်ချောက်မှာထားတဲ့အချိန်ကျသူက stress အရင်ဖြစ်တော့ stress ဖြစ်တဲ့အချိန်ကျမှ virus ကတခြားလူစီကူရောကူတဲ့အချိန်မှာမှအမှကြောင်ကလေးနားထားမိကြောင်ကလေးစီကူရောအမှကြောင်ကလေးမှာလည်းသူ့ရဲ့ biology system ရှိမယ်ဟိုတိုက်ထုတ်နိုင်တာလည်းရှိမယ်မတိုက်ထုတ်နိုင်တာလည်းရှိမယ်အမှဖျားနေတဲ့ကြောင်ကလေးကိုကျွန်တော်စားမိတဲ့အချိန်မှာကျွန်တော်စားယောဂစားရတာပါဆိုတော့သူကပုံမှန်corona virus တွေရှိနေတာကနေဥမာလင်းတို့စားရင်ကျွန်တော်တန်းဖြစ်မလားဆိုတော့ဖြစ်ချင်လည်းဖြစ်မယ်မဖြစ်ချင်လည်းမဖြစ်ဘူးကျွန်တော်ခုနပြောလို့ right time right place right person ဆိုရဲ combination အကုန်လုံးပါတယ
်ဒေါက်တာအောင်တန်းတို့ရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနည်းတင်ရကျန်းလာဖို့ဒီမှာပဲပြန်လာလိုက်ပါမယ်နောက်တစ်ပတ်မှာပဲ
မေလ15ရက်တောက်ချနေ့အတွက် VOA မြန်မာပိုင်းကထိတ်တန်းရောက်နေတဲ့သတင်းတွေကိုကျမဆုမွန်ကတလှည့်ပြောပါအောင်မယ်ကမ္ဘာတဝန်း COVID-19 ရောဂါဖြစ်ပွားနေတယ်လို့အတည်ပြုနေသူဒီကနေ့တောက်ချာနေတဲ့အထိ၄သန်းခွဲနီးပါးဖြစ်နေပြီးသေဆုံးသူကတော့3သိန်းကျော်သွားပါပြီ။အမေရိကန်ပြည်ထောင်စုမှာရောဂါကူးစက်မှုအဆိုးဆုံးဖြစ်ခဲ့နယူးယောက်ပြည်နယ်ကခရိုင်၅ခုမှာတော့မလိုအပ်ရအိမ်ပြန်မထွက်ရတားမြစ်ချက်တွေကိုဒီကနေ့စပြီးဖယ်ရှားပါတယ်။အဲ့ဒီထဲမှာနယူးယောက်မြို့တော့မပါသေးပါဘူး။အမေရိကန်အနောက်ဖက်ခြမ်းမှာလည်း COVID-19 လူနာတွေမနိုင်မနှင်းဖြစ်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကဆေးရုံတွေတက်တာရရအောင်ကူညီခဲ့တဲ့ရေတပ်ရဲ့ဆေးရုံတင်မောကြီး USAS ဟာ Los Angeles ကနေဒီကနေ့ပြန်လည်ထွက်ခွာသွားတော့မှဖြစ်ပါတယ်။မ
မလ၂၀ရက်နေ့ကလော့စ်အန်ဂျလိစ်စိတ်ကမ်းမှာကံကတ်ကုသပေးခဲ့တဲ့ဒီတင်မောကြီးဘော်ကစေဝင်တန်း60ကတော့စောင့်ရှောက်မှုလိုအပ်သူတွေကိုထားတဲ့နေရာတွေမှာအကူအညီတွေပေးဖို့နေခဲ့ကြမှာဖြစ်ပါတယ်တရုတ်နိုင်ငံရဲ့သက်ဆိုင်ရေးကိုဖျက်နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောခဲ့ပြီးတဲ့နောက်အမေရိကန်နဲ့တရုတ်နိုင်ငံကြားပုံမှန်ဆက်ဆံရေးဟာနှစ်နိုင်ငံလုံးကပြည်သူတွေအတွက်အကျိုးရှိတယ်လို့တရုတ်နိုင်ငံကတုံ့ပြန်လိုက်ပါတယ်။သမ္မတထရမ့်ကလော်လော့ဆယ်သူ့အနေနဲ့သမ္မတရှီဂျင်ပင်ကိုစကားပြောဖို့စိတ်မူစားတယ်လို့ကမ္ဘာစီးပွားရေးတရအင်အားအကြီးဆုံးတရုတ်နိုင်ငံထဲတောင်အဆက်အသွယ်ဖျက်နိုင်တယ်လို့ကြားသားရင်းနှီးတွေကပြောကြားခဲ့တာပါ။နှစ်နိုင်ငံပုံမှန်ဆက်ဆံရေးကတရုတ်နဲ့အမေရိကန်ပြည်သူတွေအတွက်တင်မဟုတ်ဘဲကမ္ဘာငြိမ်းချမ်းတည်ငြိမ်ရေးအတွက်ပါအကျိုးရှိတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကဒီသတင်းသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဖိလစ်ပိုင်နိုင်ငံလူဆောင်ကျောမှာအင်အားဖြင့်ငရင်တန်ကလွတ်အောင်လို့ထောင်ထဲချီတဲ့ဒေသခံတွေကယ်ဆယ်ရေးစခန်းတွေမှာကိုလုံနေကြရတာနဲ့အတူကိုရိုနာဗိုင်းရပ်စ်ပိုးအကြီးအကျယ်ကူးစက်ပြန့်နှံ့မှာစိုးရိမ်နေလို့တာဝန်ရှိသူတွေကပြောပါတယ်။မလို့အပ်ရင်အပြင်းမထွက်ရကန့်သက်ထားပေမဲ့အင်အားဖြင့်ဗောင်ဖုံမုံတိုင်းဥတီလာနေတဲ့အတွက်လူတွေဟာကယ်ဆယ်ရေးစခန်းတွေမှာတောင်းနေကြရတာဖြစ်ပါတယ်။COVID-19 ကပ်ရောဂါဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတွေကိုရောက်နေပြီး COVID-19 ရောဂါကြောင့်လူတွေထောင်ထဲချီသေဆုံးနိုင်တဲ့အလားအလာတွေကိုတွေ့နေရတယ်လို့ Bangladesh နိုင်ငံက Save the Children အဖွဲ့ရဲ့ကျန်းမာရေးဆိုင်ရာညွှန်ကြားရေးမှူးကထုတ်ပြန်ချက်တစ်ခုမှာဒီပေးထားပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုလောက်စာဒီညအတွက်ရေဒီယိုအသံထွင်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနောက်ဆက်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်းရဲလို့ပါ။
This program has come to you from the Voice of America, Washington. Welcome to the Voice of